Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါခင်ဗျာ VOA American တိုင်းရဲ့2023ခုနှစ်အောက်တိုဘာလ23ရက်တနင်္လာနေ့မနက်ခင်းရေဒီယိုအစီအစဉ်လေးကို American ပြည်ထောင်စု Washington DC မြို့တော်ကနေပြီးတော့တိုက်ရိုက်ထုတ်လွှင့်ပေးနေပါပြီမြန်မာစံတော်ချိန်မနက်6နာရီကနေပြီးတော့9နာရီထုတ်လွှင့်ပေးသွားမယ့်အစီအစဉ်လေးကိုတော့လိုင်းဒိုမီတာ32 40 50တို့ကနေပြီးတော့ဖမ်းယူနိုင်ကြပါတယ်ဒီမနက်အစီအစဉ်မှုကကျွန်တော်သားညိဦးပ
ါဂါဇာကမ်းမြောင်ဒေသဆီးရီးယားနဲ့လေဗနွန်နယ်စပ်တွေကိုအစ္စရေးကလေကြောင်းထိုးစစ်တွေကြောင့်ထိခိုက်ပျက်စီးမှုတွေရှိခဲ့ပါတယ်။မြောက်ကိုရီးယားနျူကလ িয়ার ချိန်ချောင်းမှုကိုတုံ့ပြန်တဲ့အနေနဲ့တောင်ကိုရီးယားအမေရိကန်နဲ့ဂျပန်စစ်တပ်တွေဟာပထမဆုံးအကြိမ်အဖြစ်ပူးတွဲလေကြောင်းစီရေလေ့ကျင့်ကြပါတယ်။မြန်မာနိုင်ငံ၏အကျဲ့အသေးကိုငြိမ်ငြိမ်ချမ်းချမ်းဖြည့်ရှင်းနိုင်ဖို့အားထုတ်ကြရမှာလုံခြုံရေးကောင်စီအာဆီယံအဖွဲ့ဝင်နိုင်ငံတွေနဲ့နင်းနီကက်ကက်အပြုသဘောဆက်လက်လှုံ့ဆော်တော့မှာဖြစ်တယ်လို့မလေးရှားတန်အမတ်ကကုလလုံခြုံရေးကောင်စီမှပြောကြားသွားခဲ့ပါတယ်။
အခုလိုမျိုးနောက်ဆုံးရသတင်းတွေအပြင်ပြန်လည်ကျင်းပခဲ့တဲ့အင်းလေးဖောင်တော်ဖျားပွဲအကြောင်းနဲ့အပတ်စဉ်ကဏ္ဍတွေမှာတော့မြန်မာဒီမိုကရေစီရေးဆွေးနွေးကံကမ္ဘာမြန်မာမီဒီယာမြင်ကွင်းမြန်မာပြည်မှပေးစာများမြင်ကွင်းချက်မှတ်စုနဲ့ထူးခြားဆန်းပြသတင်းများတွေကိုထုတ်လင့်တင်ဆက်ပေးဖို့ရှိပါတယ်ခင်ဗျာအခုတော့ဒီနောက်ဆုံးရနိုင်ငံတကာသတင်းတွေကိုဥတ္တမောင်တန်းကနေပြီးတော့ပြောပြပေးသွားမှာပါ
အစ္စရေးဟာမတ်စ်ဘွယ်ကအရှေ့လေပိုင်းတစ်လျှောက်စစ်မီးပြန့်လာမှာကိုအမေရိကန်ကစိုးရိမ်တဲ့အကြောင်းထိတ်တန့်တာဝန်ရှိသူမျိုးကပြောလိုက်ကြပါတယ်။ ABC သတင်းဌာနနဲ့တွေ့ဆုံမင်းညာကမှာအမေရိကန်ကာကွယ်ရေးဝန်ကြီး Wright Austin ကစစ်ချိန်ချဲ့လာမှာကျွန်တော်တို့စိုးရိမ်နေကြပါတယ်လို့ပြောသွားခဲ့တာပါ။ဒါပေမဲ့အမေရိကန်မှာတုံ့ပြန်နိုင်စွာရှိတာကိုသူကပြောသွားပြီးရီမင်းကအစ္စရေးကိုပစ်လိုက်တဲ့ drone ကိုအမေရိကန်ရေတပ်စစ်သင်္ဘောကပစ်ချနိုင်ခဲ့တယ်လို့ဆိုပါတယ်။NBC ရုပ်မြင်သံကြားနဲ့တွေ့ဆုံအောင်မှာတော့စစ်ချက်လာနိုင်တဲ့အလားအလာရှိတာကိုကျွန်တော်တို့မျှော်လင့်ထားကြပါတယ်။အီရန်ကြောတောက်တောက်ခံပေးထားတဲ့အဖွဲ့တွေကကျွန်တော်တို့တပ်ဖွဲ့တွေတပ်သားတွေကိုတိုက်ခိုက်လာတိုင်းဒါမျိုးပါ။စစ်ရဲ့ဒုတိယတတိယမျက်နှာစာဖြစ်ပေါ်လာတာကိုကျွန်တော်တို့မမြင်ကြည့်ကြပါဘူး။ဒါပေမဲ့ဖြစ်လာခဲ့ရင်လည်းအသိရှိနေပါတယ်လို့အမေရိကန်နိုင်ငံကြားရေးဝန်ကြီးအန်တိုနီဘလင်ကန်ကလည်းပြောပါတယ်။လက်ဗရွန်ကနေတိုက်ခိုက်ပြီးစစ်ချက်လာမဲ့ Hezbollah အဖွဲ့ကိုတတိပေးလာပြီးအဖွဲ့ဘွဲကတခုခုလှုပ်ဖို့ကြိုးစားလာခဲ့ရင်တားဆီးဖို့အတွက်အမေရိကန်ဟာလေရင်တင်စစ်သင်္ဘောနှစ်ဆင့်ကိုချထားလိုက်တယ်လို့လည်းမစ္စတာဘလင်ကန်ကပြောပါတယ်။လက်ဗနိုမှာတော့လက်ဗနိုအစ္စရေးနယ်စပ်မှာတိုက်ခိုက်ကြရမှာတုတ္တသား9ယောက်သေဆုံးသွားခဲ့ကြောင်း Hezbollah ကကြီးညာလိုက်ပြီးစစ်ပွဲတစ်ထက်ကိုကိုတိုင်းပြည်ကိုဆုံးမှဆွဲမသွင်းဖို့အတွက်လက်ဗနိုနိုင်ငံကိုအစ္စရေးဝန်ကြီးချုပ်ကတနင်္ဂနွေနေ့မှာတတိပေးလိုက်ပါတယ်။Hezbollah ဟာရှာအမွတ်စလင်ပါတီနဲ့လက်နက်ကိုင်တပ်တို့ရဲ့နာမည်ဖြစ်ပြီးလက်ဗနိုနိုင်ငံမှာအခြေချထားတာပါ။အစ္စရေးတောင်ပိုင်းကိုဟာမက်စ်စစ်သွေးကြွတွေကအောက်တိုဘာလ9ရက်မှာဝင်ရောက်တိုက်ခိုက်ခဲ့ကြတဲ့ကဆိုရင် Hezbollah စစ်သွေးကြွ24ယောက်သေဆုံးခဲ့ပြီးဖြစ်တယ်လို့ Hezbollah သတင်းတွေကဆိုပါတယ်။တကယ်လို့ဂါဇာကမ်းမြောင်ဒေသကိုအစ္စရေးကမြေပြင်ထိုးစစ်ဆင်နွှဲမယ်ဆိုရင် Hezbollah ကလည်းစစ်ချိန်မြင့်မယ်လို့ပြောထားတယ်လို့အဲဒါလိုလုပ်ခဲ့ရင်အစ္စရေးကလည်းပြင်းပြင်းထန်ထန်လက်တော့ပြမယ်လို့ပြောထားကြတာပါ။Hezbollah အဖွဲ့ကစစ်ထဲဝင်လာမယ်ဆိုရင်သူတို့စဉ်းစားလို့ရတိုင်းမှာမဟုတ်တဲ့အင်အားနဲ့ချေမှုန်းမယ်လို့ Lebanon နယ်စပ်ကအစ္စရေးတပ်ဖွဲ့တွေစီတော်ရင်ဝန်ကြီးချုပ် Benjamin Netanyahu ကတတင်းကနေနေ့ကပြောလိုက်ပါတယ်။အဖွဲ့ချုပ်အားမဲ့အကျိုးဆက်နဲ့ Lebanon နိုင်ငံတော်ရဲ့အကျိုးဆက်ကယူကျုံမရဖြစ်ရပါလိမ့်မယ်လို့လည်း Netanyahu ကသတိပေးလိုက်ပါတယ်။ Iran ကြောတော့နောက်ခံပေးထားတဲ့ Hezbollah အဖွဲ့ကအစ္စရေးကိုချိန်ထားတဲ့ rocket နဲ့ဒုံးကျည်ပေါင်းက3000ခွဲလောက်ရှိတယ်လို့အစ္စရေးကခန့်မှန်းထားတာပါ။ဂါဇာကမ်းမြောင်ဒေသကိုတနင်္ဂနွေကလူသားချင်းစာနာထောက်ထားရေးအကူတွေပို့ပြီးဝင်လာခဲ့ပေမဲ့ဗိုလ်ထုနေမှာလောင်စာပြတ်လိမ့်မယ်လို့ပါလက်စတိုင်းဒုက္ခသည်များဆရာကုလသမဂ္ဂကယ်ဆယ်ရေးထိုင်တော် UNRWA ကသတိပေးလိုက်ပါတယ်။အစ္စရေးကဟာမတ်စစ်သွေးကြွတွေကိုလေကြောင်းကနေဆက်လက်တိုက်ခိုက်နေပြီးမြေပြင်ထိုးစစ်ဝင်တော့မယ်လို့ချိန်ချောက်နေတဲ့အချိန်မှာသတိပေးချက်ကအကူအညီပေးရေးကိုပို့ပြီးရှုပ်ထွေးသွားစေပါတယ်။လောင်စာမရှိရင်ရေးမရှိပါဘူး။စေယုံတွေနဲ့ပေါမုတ်ဟုတ်တဲ့ဖိုးတွေလည်းအလုံးမလုံးနိုင်ကြပါဘူးအကူအညီတွေကအလိုလိုအပ်နေကြသူတွေစီရောက်နိုင်မှာမဟုတ်ပါဘူးလောင်စာမရှိရင်လူသားချင်းစာနာထောက်ထားရဲ့အကူအညီလည်းမဖြစ်နိုင်တော့ပါဘူးလို့ UNRWA ကဂါဇာကမ်းမြောင်ဒေသမှာအကြီးမားဆုံးလူသားချင်းစာနာထောက်ထားရေးအဖွဲ့ဖြစ်ပါတယ်လို့အကြီးကဲလာဇာရီနီကပြောတော့ခဲ့ပါတယ်ဂါဇာကအိုးအိမ်စွတ်ခွာထွက်ပြေးနေကြတဲ့လူတန်းဝက်ကျော်ကို UNRWA ကအကူအညီပေးနေပြီးအောက်တိုဘာ9ရက်ကလေးကဆိုလို့ရှိရင်သူ့ရဲ့ဝင်တဲ့29ယောက်ကလည်းတေဆုံသွားခဲ့ရပြီဖြစ်ပါတယ်။ ကစားကမ်းမြောင်ဒေတာကိုလောင်စာပို့ခွင့်ပြုဖို့အဖွဲ့အားလုံးနဲ့အဲ့ဒီအဖွဲ့တွေပေါ်မှာအောင်းစာအောစာအညောင်းနေကြတဲ့အဖွဲ့အားလုံးကို Mr. Lazzarini ကတောင်းဆိုလိုက်ပါတယ်။ဒီရီအမေရိကန်တံမနက်ဖြန်မြန်မာဘာသာအစီအစဉ်တွေကိုမနက်
6:00 ကနေ 8:00
ไฮโดรมิเตอร์50 kHz ခွန်လေးတက်တုံညာไฮโดรมิเตอร์90 kHz ငါးရှစ်ခွန်ငါးနဲ့လိုင်းလက်မီတာ195နဲ့ကိလိုဟတ်စ်တင်ငါးခွန်ငါးတို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်။တနင်္လာနေ့မနေ့တဲ့တွေကိုဗီအိုအေကဆက်လက်ကြေညာနေပါတယ်။ပေါ်ထွက်လာနေတဲ့မြောက်ကိုရီးယားနျူကလ িয়ার အန္တရာယ်ကိုတုံ့ပြန်တဲ့အနေနဲ့တောင်ကိုရီးယားအမေရိကန်နဲ့ဂျပန်စစ်တပ်တွေဟာပထမဦးဆုံးချိန်ဖြစ်ပူးတွဲလေ ကိုရီးယားကျူးစွာအနီးမှာတနင်္ဂနွေနေ့ကပူးတွဲစစ်ရေးလေ့ကျင့်ခဲ့တာဖြစ်တယ်လို့တောင်ကိုရီးယားလေတပ်ကသတင်းထုတ်ပြန်ပါတယ်လေ့ကျင့်ရမှာအမေရိကန်ကနျူကလ িয়ার စွမ်းဆောင်ရည်ရှိတဲ့ B-52 ပုံကျဲလေယာဉ်ကြီးတွေပါဝင်ကြသလိုဂျပန်နဲ့တောင်ကိုရီးယားတိုက်လေယာဉ်တွေလည်းပါဝင်ကြတယ်လို့ထုတ်ပြန်ချက်ကပြောပါတယ်တောင်ကိုရီးယားနဲ့ဂျပန်တို့ဟာအမေရိကန်ရဲ့အာရှမှာအဓိကကျတဲ့မဟာမိတ်တွေဖြစ်ကြပြီးအမေရိကန်တပ်သား 8,000 ကိုလက်ခံထားကြတာပါဒီသုံးနိုင်ငံဟာကန်တက်တိုက်ပွဲတွေရေငုပ်သင်းမောဆန့်ကျင်တိုက်ပွဲတွေလုံးကြီးခုကကာကွယ်စီးရေးလက်ချင်ပွဲတွေကိုမကြာခဏဆူသလိုလက်ချင်ခဲ့ကြပေမဲ့လေချောင်းအဖြစ်ပူးတွဲလက်ချင်တာကတော့ဒါဟာပထမဆုံးကြိမ်နဲ့ဖြစ်ပါတယ်ဒီနေ့ဩဂုတ်လတုန်းကအမေရိကန်နိုင်ငံသမ္မတနာနေစခန်းကမ်ဒေးဗစ်မှာသမ္မတဂျိုးဘိုင်ဒန်ဂျပန်ဝန်ကြီးချုပ်ဖူမီယိုကီရှိဒာတောင်ကိုရီးယားသမ္မတယွန်ဆော့ယိုလ်တို့တွေ့ဆုံခဲ့ကြပြီးမြောက်ကိုရီးယားရဲ့နျူကလ িয়ার ချိတ်ချောက်မှုကိုတုံ့ပြန်ရမှာကာကွယ်ရေးပူးပေါင်းဆောင်ရွက်ဖို့သဘောတူညီခဲ့ကြတာပါနိုင်ငံကငြိမ်းချမ်းရေးနဲ့လုံခြုံရေးကိုထိန်းသိမ်းရေးအကူလက်သတ်မှုကနဲ့ဒေတာတွေအဖွဲ့အစည်းတွေပူးပေါင်းဆောင်ရွက်မှုခံမှန်ရေးနဲ့ခွဲခြားလို့မရနိုင်ပဲမြမအကြတဲ့ဖြစ်ရှိရေးအတွက်ဆက်လက်လှုပ်ဆောင်မယ်လို့မလေးရှားကပြောလိုက်ပါတယ်ကုလသမဂ္ဂလုံခြုံရေးကောင်စီကအမေရိကန်နိုင်ငံနယူးယောက်မြို့နယ်မှာနယူးယောက်မြို့မှာအောက်တိုဘာလ20ရက်ကတွေ့ဆုံဆွေးနွေးရေးကတစ်ဆင့်ရင်ကြံရေးလို့ခေါင်းစဉ်ပေးထားတဲ့ပုံမွင့်လင်းလင်းစကားခြေတင်ပွဲလုပ်ခဲ့ရမှာအီရန်နိုင်ငံဆိုင်ရာမလေးရှားသံမကြီးခိုင်ရီအိုမာကပြောခဲ့တာဖြစ်ပါတယ်ဘာနာမသတင်းဌာနရဲ့သတင်းအရဆိုလို့ရှိရင်ကုလသမဂ္ဂနဲ့တခြားအဖွဲ့အစည်းတွေအထူးသဖြင့်ကုလသမဂ္ဂနဲ့အာဆီယံကုလသမဂ္ဂနဲ့အစ္စတန်ဘူပေါင်းဆောင်ရွက်ရေးအဖွဲ့ OIC တို့ရဲ့ပူးပေါင်းဆောင်ရွက်ရေးကိုလည်းသံမကြီးကဒါကြိုးဆိုလိုက်ပါတယ်ဒေသတွင်းရင်ဆိုင်နေရတဲ့ပြဿနာတွေထဲမှာမြန်မာဟာစိန်ခေါ်ဆုံးကိစ္စတွေတဲကတခုဖြစ်တယ်လို့လဲသူကဆိုပါတယ်2022ခုနှစ်ဒီဇင်ဘာ21ရက်နေ့မှာချမှတ်ခဲ့တဲ့လုံခြုံရေးကောင်စီဆုံးဖြတ်ချက်အမှတ် 2669 ကိုမလေးရှားကကျူးဆိုကြောင်းထပ်မံအတည်ပြုပြောကြားလိုက်ပါတယ်။သဘောတူများချက်5ရက်ကိုအပြေးအဝထိတိယောက်ယောက်အကောင့်ထဲပို့ဖို့လိုအပ်တယ်လို့လဲမလေးရှားတန်မကြီးကအလေးနဲ့ထပ်မံပြောကြားသွားခဲ့ပါတယ်။ရုရှားနိုင်ငံရဲ့ဝန်ကြီးဆာဂေးလက်ဖရော့ဖ်ဟာတနင်္လာနေ့မှာအီရန်နိုင်ငံတီဟီရန်နိုင်ငံကိုတွားရောက်မယ်လို့ရုရှားနိုင်ငံရဲ့ဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူကအထူးပြုပြောကြားလိုက်ပါတယ်။ရုရှားတူရကီအဇာဘိုင်ဂျန်နဲ့အာမေးနီးယားနိုင်ငံရဲ့ဝန်ကြီးတွေကိုဖိတ်ကြားထားတယ်လို့အီရန်နိုင်ငံတော်ပိုင်းသတင်းဌာန IRNA ကအစောပိုင်းကသတင်းဖော်ပြခဲ့တာပါ။တနင်္လာနေ့တီဟီရန်မှာစီစဉ်ထားတဲ့ဆွေးနွေးပွဲကိုနိုင်ငံရဲ့ဝန်ကြီးတက်ပါမယ်လို့ရုရှားနိုင်ငံရဲ့ဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူမာရီယာဇခါရိုဗာကရုရှားနိုင်ငံတော်ဘာတက်နဲ့ RIA သတင်းဌာနတွေကိုပြောကြားခဲ့တာပါအခုတော့ဆွေးနွေးပွဲကနေပြီးအရှိလေပိုင်းတင်းမာမှုကြီးမားလာတဲ့အချိန်အဇာဘိုင်ဂျန်နဲ့အာမေးနီးယားကြားအငင်းပွားမှုတွေမဖြေရှင်းနိုင်ချိန်မှာဖြစ်လာခဲ့တာပါအာမေးနီးယားကလည်းနိုင်ငံရေးဝန်ကြီးအစည်းအဝေးတက်ရောက်မယ်လို့ဆိုပါတယ်ယူကရိန်းကိုကျူးကျော်ဝင်ရောက်ပြီးကလေးကဒရုန်းပြေတခြားလက်နဲ့တွေးကိုပါအီရန်ကရုရှားကိုထောက်ပံ့နေတယ်လို့အနောက်နိုင်ငံတွေကတော့စွပ်စွဲထားကြပါဒါပါအခုအရှိလေပိုင်းတင်းမာမှုမှာလည်းအစ္စရေးနဲ့စစ်ဖြစ်နေတဲ့အဓိကအဖွဲ့တချို့ကိုအီရန်ကကြောတောက်နောက်ခံပေးထားတာပ
ါ။အော်တူဝါလာ23နှစ်တင်းလာနေမနေ့ပိုင်းနိုင်ငံတကာသတင်းတွေကိုဦးကျော်မောင်တန်ပြောပြသွားတာဖြစ်ပါတယ်ခင်ဗျာ။အခုတော့သတင်းပေးပို့ချက်တွေနဲ့အပတ်စဉ်အစီအစဉ်တွေအလှည့်ချလာပါပြီ။အရင်ဆုံးတော့၄နှစ်တွင်ပထမဆုံးအကြိမ်ပြန်လည်ကျင်းပတဲ့အင်းလေးဖောင်တော်ဦးဖျားပွဲတော်အကြောင်းကိုတင်ဆက်ပေးမှာပါ။မြန်မာနိုင်ငံရဲ့ရိုးရပွဲတော်ဤထဲမှာအကြီးဆုံးပွဲတော်တစ်ခုဖြစ်တဲ့အင်းလေးဖောင်တော်ဦးဖျားပွဲတော်ကိုဒီနှစ်မှာပြန်လည်ပြီးတော့ကျင်းပပါရတယ်။ဒါဟာ၄နှစ်အတွင်းမှာပထမဆုံးအကြိမ်ပြန်လည်ကျင်းပနိုင်ခဲ့တာဖြစ်ပြီးတော့အဲဒီမှာတော့လူတွေထောင်တောင်းချီပြီးတော့ပါဝင်ဆင်နွှဲခဲ့ကြပါရတယ်။ ဒါပေမဲ့လို့တစ်ဖက်မှာဒီနိုင်ငံတစ်ဖက်မှာဖြစ်နေတဲ့စစ်ပွဲတွေပြည်ပခါတွေကြောင့်ဒေသခံတွေဟာအရင်လိုမျိုးအပြည့်အဝမပျော်ရွှင်နိုင်ပဲဖြစ်နေတယ်လို့ဆိုပါတယ် AFP သတင်းဆောင်မကိုအခြေခံပြီးတော့ကိုရနိုင်ကပြောပြပေးမှာဖြစ်ပါတယ်ခင်ဗျာ
အင်းလေးဖောင်တော်ဦးဖျားပွဲဟာမနိုင်ငံရဲ့ရိုးရာပွဲတော်တွေထဲမှာနာမည်အကြီးဆုံးပွဲတော်တွေထဲကတစ်ခုဖြစ်ပါတယ်ဖောင်တော်ဦးဖျားပွဲတော်ကိုရှမ်းပြည်နယ်တောင်ပိုင်းကအင်းလေးဒေသမှာနှစ်စဉ်သတင်းကျုပ်ကာလရောက်တိုင်း18ရက်ကြာကျင်းပလေရှိပြီးတော့ဖောင်တော်ဦးဖျားဗုဒ္ဓရုပ်ပွားတော်၅စုထဲက၄စုကိုအင်းလေးဒေသတစ်ပိုက်ကကြေးရွာတွေမှာဒေသသားကြီးကြွချီလဲ့လဲ့အပူဇော်ခံတာဖြစ်ပါတယ်ဒါမဲ့လည်းလွန်ခဲ့တဲ့3နှစ်မှာတော့ကိုဗစ်ကာယောဂါနဲ့မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းမှုတွေကြောင့်ဖောင်တော်ဦးဖျားပွဲကိုမကျင်းပနိုင်ခဲ့တဲ့အတွက်အခုနှစ်မှပထမဆုံးအချိန်ပြန်ကျင်းပနိုင်ခဲ့တာဖြစ်ပါတယ်။ဖောင်တော်ဦးဖျားပွဲနဲ့ပတ်သက်ပြီးတော့ဖျားပွဲကျင်းပရေးကော်မတီဖွဲ့ဝင်ဦးကံမြင့်ကတော့အခုလိုပြောပါရယ်
။ဟုတ်တာပါပါတယ်သူတို့အင်းသူအင်းသားတွေအတွက်တော့ဘာလို့ဆိုကျွန်တော်တို့ဒီဖျားဆွဲဖြီတော့လော်တာအစားပြီးသူတို့ရိုးရယူနီဖောင်လေးတွေနဲ့ပေါ်လေအကုန်လုံးလူရဝတ်စုံနေတယ်တော်ကြတာအကုန်လုံးတစ်ကဘာလုံးမှလည်းမရှိပါဘူ
းအရိုဘာ19ရက်ကျသာပရိနေကတော့ဖောင်တော်ဦးဖရာဗုဒ္ဓရုပ်ပွားတော်တွေကိုလှေတွေနဲ့ပင့်ဆောင်လှည့်လည်ခဲ့ချိန်မှာတော့အင်းလေးနဲ့အနီနာတစ်ပိုက်ကဒေသခံတွေဟာလည်းအင်းအပြင်တဝမ်းမှာလှေတွေနဲ့လိုက်လံပြီးတော့ဖူးမြော်ပူဇော်ခဲ့ကြပါတယ်အခုနဲ့ဖောင်တော်ဦးဖရာဘွဲကိုဒေသခံတွေထောင်နဲ့တောင်းနဲ့ချီဆင်နွှဲခဲ့ကြပြီးတော့၄နှစ်အတွင်းပထမဆုံးအကြိမ်ပြန်ကျင်းပနိုင်ခဲ့တဲ့အပေါ်မှာအင်းလေးဒေသခံမဖူးပြည့်တွေကတော့အခုလိုပြောပါရယ်
။ဟောမလောက်တာလည်းတုံးနေရှိပြီးပြီးတော့ဒီမှာကြာတော့ပြိုတယ်ဟိုဘက်မှာကြာတော့မကောင်းဘူး။အဲကြောင့်ဝန်နေသူဖတ်ဆိုင်ပြိုတာတော့ဒီထဲမှာဒီလိုအကုန်လုံးတုံးနေရှိပြီးခုမှပြန်လောက်တာဆိုတော့ပြို
နောက်ထပ်အင်းလေးဒေသခံတူဖြစ်တဲ့ဒေါ်တန်းညွန့်ကလည်းဖောင်တော်ဦးဖျားပွဲပြန်ကျင်းပနိုင်ခဲ့တဲ့အတွက်ဝမ်းသာနေပါရယ်။
အဲတော့ဒီပွဲလေးဖြစ်မဲ့ဆိုတော့ဟိုလောကဟိုဖြစ်မဲ့လို့ဆိုကြတဲ့ကကြိုပြီးပြင်ဆင်နေကြတာเนาะပျော်လဲပျော်ကြမှုပျော်လဲပျော်ကုသလဲရပေါ့အဲ့လိုမျိုးဖျားလည်းကိုဖျားဖြစ်နေတော့
ဒါပေမဲ့တစ်ဖက်မှာလည်း2021ခုနှစ်စစ်တပ်အာဏာသိမ်းပြီးတဲ့နောက်ပိုင်းစစ်အာဏာသိမ်းမှုကိုလက်မခံတဲ့လူလူဆန္ဒပြပွဲတွေနဲ့လက်နက်ကိုင်ပဋိပက္ခတွေဟာနိုင်ငံတော်မှာဖြစ်ပေါ်နေပြီးတော့ထိခိုက်သေးဆုံးသူတွေအများပြားရှိနေချိန်မှာကျင်းပရတဲ့အတွက်ဝမ်းနည်းစိတ်မကောင်းဖြစ်မိတယ်လို့မတ်ဖူးပြည့်စွဲကပြောပါရယ်။အဲ
ဟိုအားလုံးကိုတောင်းပန်တယ်လို့ဒီဟာလည်းနှစ်စဉ်ခုမှပြန်ကျင်းပရတဲ့3နှစ်ရှိပြီဆိုတော့သမီးတို့ကလည်းတခြားစစ်ဖြစ်နေတဲ့သူတွေကိုဝမ်းနည်းတယ်လို့သမီးတို့တောင်းပန်တယ်လို့ဒီလိုပွဲလောက်ရတာလည်းမဖြစ်မနေဘူးလို့တောင်းနေရှိပြီးနားထားမလို့အလုံးကိုတောင်းပန်ပါတယ်လို့
နိုင်ငံရေးကျင်းသားများကူညီဆောင်ရှောက်ရေးအသင်း AAPB ရဲ့အောက်တိုဘာ19ရက်နေ့စီးရင်အရတော့ဆီယနာသိမ်းမှုကိုစတင်တဲ့ຫນွေဥတော်လိုင်းရဲ့လူလူတိုက်ပွဲတွေအတွင်းတေဆုံးသူဦးရေဟာ4100ကျော်သွားပြီဖြစ်တယ်လို့ဖော်ပြထားပါတယ်စစ်ကောင်စီကတော့ AAPB ရဲ့စီးရင်တွေဟာချက်ကားပြောဆိုတာတွေဖြစ်တယ်လို့ဖော်ပြလေရှိပါတယ်ပြီးခဲ့တဲ့မတ်လတုန်းကတော့ရှမ်းပြည်နယ်ပင်လောင်းမြို့နယ်တဲကနန်းနှင်းကြီးရွာဖုန်ကြီးကျောင်းမှာခိုးလုံနေကြတဲ့စစ်ဘေးရှောင်ပြည်သူ30လောက်အသက်ခံခဲ့ရပါတယ်ချန်ရီယန်ရဲ့ဇက်ကဒေသခံပြည်သူ့ကာကွယ်တပ်ဖွဲ့တွေအားကောင်းတဲ့ပင်လောင်းဖဲခုံမူပြဲစားတဲ့ဒေသတွေမှာစစ်ကောင်စီတပ်တွေနဲ့ဒေသခံပြည်သူ့ကာကွယ်တပ်ဖွဲ့တွေကြားတိုက်ပွဲတွေမကြာခဏဖြစ်ပွားလေးရှိပေမဲ့အင်းလေးဒေသအပါဝင်ရှမ်းပြည်နယ်တောင်ပိုင်းကနေရာအတော်များများမှာတိုက်ပွဲတွေမရှိဘဲငြိမ်သက်နေခဲ့တာပါနိုင်ငံတော်တိုက်ပွဲတွေကြောင့်မငြိမ်မသက်ဖြစ်တဲ့နေရာတွေမှာတော့အများဆုံးငြိမ်းချမ်းမှုဆူတောင်းပေးနေတယ်လို့အင်းလေးဒေသခံဒေါ်တန်းညွန့်ကပြောပါတယ်
သူတို့အတွက်လေကုသိုလ်တွေအတူတူလုပ်ထားရတယ်လို့အားလုံးစတဲ့ဆုတောင်းပေးပါတယ်လို့အမြတ်ဆုံးသူတို့ငြိမ်းချမ်းပြီးတော့ပေါ့နော်ကိုလိုပဲဒီလိုပျော်ရွှင်နိုင်ဖို့ပေါ့နော်ကုသိုလ်တရားတွေနဲ့ပျော်နိုင်ဖို့အတွက်ဆုတောင်းပေးနေတယ်လို့
ပြီးခဲ့တဲ့2011ခုနှစ်ကဒီမိုကရေစီလမ်းကြောင်းပေါ်ကိုစတင်ခဲ့ခြင်းကစပြီးမြန်မာနိုင်ငံကိုကဘာတလွားကကဘာလက်ခီးစေတွေအများပြားလာရောက်ခဲ့ပေမဲ့2021ခုနှစ်စစ်အာဏာသိမ်းပြီးချိန်မှာတော့ကဘာလက်ခီးသွားဥယျာဉ်လေတိတိတသားကျဆင်းသွားခဲ့ပါတယ်ရောင်ရွှေဒေသကဟိုတယ်တစ်ခုဆိုရင်လည်းပြည်ရင်းပြည်ပခီးသွားမရှိတာကြောင့်သူတို့စီမှာရှိတဲ့ဝန်ထမ်း80ရာခိုင်နှုန်းအထိရှော့ချလိုက်ရတယ်လို့အမည်မဖော်လိုတဲ့ဟိုတယ်ဝန်ထမ်းတို့ကပြောပါတယ်။အင်းလေးဒေသဟာမြန်မာနိုင်ငံမှာကမ္ဘာလက်ခီးသွားတွေအများဆုံးလာရောက်တဲ့ဒေသတွေထဲကတစ်ခုဖြစ်ပြီးတော့အင်းလေးဒေသကံတွေရဲ့ခြေထောက်နဲ့လေလော်တဲ့ဟန်တွေနဲ့ကျွန်းမျိုးတွေကဒီဒေသရဲ့အဓိကစိတ်ဝင်စားစရာတွေလည်းဖြစ်ပါတယ်။ဒေသခံတွေကတော့အခုလိုဖောင်တော်ဦးဖျားပွဲကိုပြန်ကျင်းပနိုင်တဲ့အတွက်ဝမ်းသာနေကြပြီးတော့အင်းလေးဒေသမှာအရင်လိုခီးသွားတွေနဲ့စီကားလာဖို့မျှော်လင့်နေကြသလိုတစ်ဖက်မှာလည်းနိုင်ငံတော်မှာအများဆုံးငြိမ်းချမ်းဖို့မျှော်လင့်နေကြပါတယ်ခင်ဗျာ
သေးချာမရေရာမှုတွေနဲ့ပြည့်နဲ့အပြောင်းအလဲတွေများတဲ့ကဘာကြီးမှာကျမတို့ကြားတယ်လို့မြင်တယ်လို့ဖြစ်မလာတဲ့အခါအမှန်တရားကိုရှာဖွေကြားရပါလေ။တည်င်းကိုတပိုင်းတစပဲကြားသိရတဲ့အခါအယုတ်အကြီးမဲ့သွားနိုင်ပါတယ်။အချက်အသေးကာလတွေမှာကျမတို့ရဲ့အိမ်မက်တွေမျော်လင့်ချက်တွေပိုကောင်းတဲ့မနက်ဖြန်တွေကိုတောင်းကြပြီးတာတွေကတည်င်းလွတ်လပ်ခွင့်ပေါ်မှာမူတည်နေပါတယ်။ကျမတို့ VOA ကအန်ရဲကြားကသတင်းတွေကိုတင်ဆက်ပေးနေပါတယ်။ကဘာကြီးနဲ့ချိတ်ဆက်ပေးပြီးအမှန်တရားကိုဆောင်ကျဉ်းပေးနေပါတယ်။ VOA American အတန်းကသတင်းမှန်တွေကိုဗတ်ပေါင်းစုံကတင်ပြပေးနေပါတယ်ရှင
်။အပစင်ကနာတွေလှည့်ရောက်လာပါပြီ။အရင်ဆုံးတော့မြန်မာဒီမိုကရေစီရေးရာဆွေးနွေးခန်းဖြစ်ပါတယ်။နယူးယောက်ကုလသမဂ္ဂဌာနချုပ်မှာပြီးခဲ့တဲ့သတင်းပတ်တွေအတွင်းလုံခြုံရေးကောင်စီအဖွဲ့ဝင်နိုင်ငံတွေနဲ့မြန်မာနိုင်ငံလူနည်းစုအခြေပြုလူမှုအဖွဲ့အစည်းတွေတွေ့ဆုံခဲ့ကြပါတယ်။ Israel Hamas စစ်ပွဲနောက် Ukraine အပေါ်မှာ Russia ကြီးကြော်စစ်အဆရှိတဲ့ကမ္ဘာရေတွေလွှမ်းမိုးနေတဲ့အချိန်မှာဆက်နာသိမ်းထားတဲ့မြန်မာနိုင်ငံအရေးကိုအလေးပေးဆောင်ရွက်ဖို့အခြေအနေကဘယ်လိုများရှိပါလဲ။လုံခြုံရေးကောင်စီအဖွဲ့ဝင်နိုင်ငံတွေနဲ့တွေ့ဆုံခဲ့သူတွေထဲမှာပါဝင်သူတူဦးဖြစ်တဲ့ Britain ခြေဆိုင်မြန်မာလူခွင့်ရေးကွန်ရက် BRN ရဲ့မှုဆောင်ညွှန်ကြားမှုဦးကျော်ဝင်းကိုမိုင်းအင်ဂျင်နီယာ VOA ကနေview studio မှာတွေ့ဆုံမင်းမြန်တက်ဆက်ထားပါတယ်ခင်ဗျာယူစားကြည့်ပ
ါမင်္ဂလာပါရှင်အခု VOA studio ရဲ့ကိုဖိတ်ခေါ်ထားသူကတော့မြန်မာနိုင်ငံခြေဆိုင်မြန်မာနိုင်ငံလုံးဆိုင်ရာလူခွင့်ရေးများဒီကိုရက်ပေါ့လေကိုရဲ့ဒီအမှုဆောင်ညွှန်ကြားမှုလည်းဖြစ်တယ်နောက်တစ်ခါမြန်မာနိုင်ငံလုံးဆိုင်ရာမွတ်စလင်လူမျိုးစုများအတိုင်ပင်ခံကော်မတီရဲ့ပြောရေးဆိုခွင့်လည်းဖြစ်တဲ့ဦးကျော်ဝင်းပဲဖြစ်ပါရဲ့ရှင့်အဲ့တော့ဟုတ်ကဲ့မင်္ဂလာပါဦးကျော်ဝင်းကြီး
မင်္ဂလာပါပါ
ဟုတ်ကဲ့ဦးကျော်ဝင်းကအခုဒီနယူးယောက်မှာရှိတဲ့ကုလသမဂ္ဂဌာနချုပ်ကိုလာရောက်ပြီးတော့ဒီမြမအရေးပေါ့နော်ဆွေးနွေးတယ်ဒီတန်တမန်နေနဲ့တွေ့ဆုံတယ်ဆိုတဲ့ခါကျတော့ဒါပေမဲ့တိုက်တိုက်ဆိုင်ဆိုင်အခုဒီ Israel Hamas စစ်ပွဲကလည်းအချိန်ရုတ်တရက်ပေါ့နော်ပြင်းထန်ဖြစ်ပေါ်လာတဲ့ခါကျတော့အခုမြမအရေးပေါ့နော်အဲ့ဒီကုလသမဂ္ဂမှာဟိုဆောင်ရွက်မှုတွေကဘလို့အနေထားရှိလဲရှင
်ဆိုနိုင်ငံတကာဆက်ဆံရေးမှာတော့တခုသတိထားဖို့လိုတာပါလဲဆိုတော့ဒီတိုင်းတကဘာလုံးမှာဒီအခြေအနေတွေအများအပြားပြောင်းလဲဖြစ်တယ်ပေါ့နော်ဆိုတော့ဒီနိုင်ငံတကာကအကူလူတိုင်ဝမ်ရဲ့ဒီအခြေအနေအကြောင်းရောကိစ္စတစ်ခုမှာအာယုံစူးစမ်းမှုဆိုတာက very short span ပေါ့ချိန်တူတောင်းတယ်ဘာမဆိုချက်ချင်းပြောင်းလဲသွားနိုင်တယ်ဥမာမြန်မာအရေးဖြစ်တယ်မြန်မာအရေးဖြစ်တော့အာဖဂန်နီအရေးဖြစ်လာတယ်အာဖဂန်အရေးဖြစ်တော့ယူကရိန်းဖြစ်လာတယ်ယူကရိန်းဖြစ်တော့ဟာမတ်ဦးပလတ်စတိုင်းကြီးပဲပလတ်စတိုင်းနောက်အရေးတွေလာနေဦးမှာပဲဆိုတော့ကျွန်တော်တို့လှုပ်တင်တာကတော့ကျွန်တော်တို့တက်နိုင်တဲ့လောက်ကြိုးစားပြီးတော့ဒီကိစ္စကိုတွန်းနေရမှာပဲနိုင်ငံတကာ level မှာပေါ့နော်လက်တွဲပြီးအားလုံးလှုပ်လို့ရမှာပေါ့နော်ဒါကြောင့်ကျွန်တော်ခုမြင်တာကတော့ဒီကုလသမဂ္ဂဒီလူမျိုးရေးကောင်စီဖွဲ့ဝင်73နိုင်ငံနဲ့ကျွန်တော်တို့တွေ့ဖြစ်တယ်တရုတ်နဲ့ရုရှားမပါဘူးပေါ့နော်ဆိုတော့ပြင်သစ်ကနေပြီးပြင်သစ်မစ်ရှင်ကနေပြီးတော့ဒါကိုကမကထလှုပ်ပြီးတော့ကျွန်တော်တိုင်းသားဖွဲ့တွေနဲ့ဒီမှာ9ယောက်ကျွန်တော်တို့သွားတွေ့တယ်ပေါ့နော်ရိုဟင်ဂျာပါတယ်ကချင်ကရင်ချင်းအဲ့လိုကျွန်တော်တို့ပါကြတယ်ပေါ့နော်နောက်ဒီမှာဟိုကကျွန်တော်မြန်မာမွတ်စလင်ဘက်ကနေပြီးတော့ပါတယ်ပေါ့9ဘွဲအနေနဲ့ကျွန်တော်သွားတွေ့တယ်သွားတွေ့တဲ့အချိန်မှာကျွန်တော်တို့ရဲ့ဒီအရေးကြီးတဲ့ကိစ္စတွေကျွန်တော်တင်ပြတာပေါ့ဥမာလူဟိုလင်းဘုံချပြီးလူတွေတပ်ဖြတ်နေတဲ့ကိစ္စတွေနိုင်ငံတကာကအေးအေးယူမှုနှေးကွေးနေတာဒီပေါ့နော်နောက်ပြီးကြတော့ဒီတခြားအကြောင်းအရာတွေဒီနိုင်ငံကဆက်ဆိုင်နေပတ်သက်တဲ့ကျွန်တော်တို့ဘက်ကတောင်းဆိုခြင်းတွေဟာလေသူတို့ဘက်ကမေးမြန်းတာတွေလည်းရှိကြတယ်ပေါ့
အဲ့တော့ဒီလုံခြုံရေးကောင်စီကတကယ်ဟိုပေါ့နော်အရေးပါတဲ့နိုင်ငံနေနဲ့လည်းတွေ့ဆုံခဲ့တဲ့ခါကျတော့အဲ့ဒီအနေနဲ့ရလက်ကိုရောမြမအရေးမှာသူတို့တကယ်ပဲအခုကနိုင်ငံတကာမှာဒီထက်ကမ္ဘာရေးမှာထိတ်တန့်ရောက်နေတဲ့ဟိုကိစ္စတွေကလည်းရှိနေရပေါ့နော်အခုပြောသားယူကရိန်းနောက်ဆိုအခုဆိုရင် Israel Hamas ဆိုတော့မြမအရေးကိုပဲလုံခြုံရေးကောင်စီကတကယ်တမ်းကင်တွယ်နိုင်မဲ့အခြေအနေရောဘယ်လိုရှိနေလဲ
အဲဒီလိုတော့ကျွန်တော်တို့မြင်နေတဲ့နေသားရထီရီရဲ့ကင်တွယ်နိုင်မှုဆိုတဲ့နေရာမှာကကျွန်တော်တို့အတိုင်းအတာတစ်ခုထိလောက်ပဲနိုင်ငံတကာကိုအားကိုးလို့ရတယ်တကယ်လို့လို့အမှကျွန်တော်တို့ခုနိုင်လို့လို့အမှဆိုတော့နိုင်ငံတကာကလည်းဟိုကျွန်တော်တို့ခီးပေါက်တဲ့ပုံမှာအနေသားတစ်ခုလောက်ပဲသူတို့တွန်းပေးနိုင်တဲ့အနေသားကျွန်တော်မြင်တယ်ပေါ့နော်ဒါကဘယ်သူမဆိုဘယ်နိုင်ငံမဆိုဒီစနစ်ကြီးပဲသွားကြတာများပါတယ်အဲတခုခုပါကျွန်တော်တွေ့ရလဲဆိုတော့မကြခင်အမေရိကန်အစိုးရကနေပြီးတော့ဒီလက်နဲ့ရောင်းဝယ်မှုလုံးလုံးလည်းပိတ်ဆို့ဖို့အတွက်အဲမြန်မာပြည်ကိုပိတ်ဆို့ဖို့အတွက်သူမကြခင် resolution တခုတင်သွင်းမယ်လို့ကျွန်တော်တို့သိရတယ်ပေါ့နော်ဆိုတော့အကိအဲ့လို resolution တင်သွင်းပြီဆိုရင်ကျွန်တော်တို့သိရတာကဒါရရှားတို့တရုတ်တို့ကဗီဒီယိုသုံးနိုင်တယ်ပေါ့အဲ2000နှစ်ခရဲကနေဒီမှာတခုသတိထားဖို့လိုတာ2022ခရဲကနေပြီးတော့ UN မှာ assist ဥပဒေတစ်ခုသူတို့ကျင့်သုံးလာတယ်ဘာလဲဆိုတော့ဒီဟာနိုင်ငံတနေနိုင်ငံအကဲဗီဒီယိုအသုံးပြုမယ်ဆိုရင်အဲ့ဒီနိုင်ငံကကျန်တဲ့ကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေနဲ့ debate လုပ်ရလိမ့်မယ်သုံးပြီးွားရင်ပေါ့ဗီဒီယိုလုပ်ပြီးွားရင်ဒါဟိုပြန်ဖြည့်ရှင်းရမှာပေါ့ debate လုပ်ရမှာပေါ့နော်ပြန်ပြီးတော့UNG မှာပေါ့ General Assembly မှာပြန်ပြီးတော့ဒီကိစ္စကိုသူတို့တင်သွင်းပြီးတော့ debate လုပ်ရမှာဆိုပြီးတော့ရှိထားတယ်ဆိုတော့အကဲရုရှားတို့တရုတ်တို့ကဒီလိုမြန်မာပြည်မှာလူစုလိုက်ပြုံလဲတက်ဖြတ်နေတဲ့အဲကိစ္စတွေကိုတားမြစ်မယ်အကဲဗီဒီယိုသုံးမယ်ဆိုရင်ဒီဟာရဲ့တံပြန်မှုဆိုတာလည်းရှိလိမ့်မယ်အရင်လိုမျိုးဒီတိုင်းတော့မပြီးသွားဘူးပေါ့နော်ဆိုတော့သူတို့ရဲ့နိုင်ငံကဆက်ဆံရေးမှာလည်းဒါတွေအခက်အခဲလာဖြစ်နိုင်တယ်နောက်သူတို့ကိုယ်တိုင်ရင်ဆိုင်နေတဲ့ကိစ္စတွေမှာလည်းဒါတွေအတားဆီးလာဖြစ်နိုင်တယ်ဒါကြောင့်မလို့ဒီလိုမျိုးဟိုကျွန်တော်တို့ဘာပြောလဲဆိုတော့ a video resolution is better than weak resolution ပေါ့video သုံးပြီးပယ်ခံလိုက်ရတဲ့ resolution ဟာအားနည်းတဲ့ resolution နဲ့ဆိုင်တော့ပိုပြီးကောင်းတယ်လို့ကျွန်တော်တို့မြင်တယ်ပေါ့နော်
ဟုတ်ကဲ့အဲ့တော့ဒီမြန်မာနိုင်ငံဆိုင်ရာကိုယ်စားလှယ်ရွေးချယ်မဲ့ကိစ္စအပိုင်းမှာကြတော့ဒီတတ်မှတ်ကြီးဦးကျော်မိုးထွန်းကိုဆက်ပြီးတော့ထားမလားဒါမှမဟုတ်ရင်ဟိုဒီကိုယ်စားလှယ်ရွေးချယ်ရေးကိစ္စကိုဘယ်လိုကြားခဲ့ရလဲ
ကျွန်တော်တို့မြင်တဲ့လောက်ကတော့တတ်မှတ်ကြီးဟိုဦးကျော်မိုးထွန်းကိုဆက်ပြီးတော့ခားမယ်လို့ကျွန်တော်တို့သိရတယ်နောက်ကျွန်တော်တို့ဦးကျော်မိုးထွန်းနဲ့လည်းကျွန်တော်တွေ့ပြခဲ့တယ်အဲဦးကျော်မိုးထွန်းနဲ့လည်းကျွန်တော်တွေ့ရတဲ့ယူဆကလည်းဒီကျွန်တော်တို့ဒီ meeting တွေလုပ်တော့မယ်ဆိုတော့သူ့ဘက်ကနေပြီးတော့လည်းဘာတွေဖြစ်စီခြင်းလဲဘာတွေပြောစီခြင်းလဲပေါ့နော်ကျွန်တော်သူရဲ့လမ်းညွှန်မှုတချို့လည်းကျွန်တော်တို့ယူကြတယ်ပေါ့။နောက်သူနဲ့လည်းကျွန်တော်အပြန်လန်ဆွေးနွေးမှုတွေရှိပါတယ်။ဆိုတော့ဒီမှာဒီဟာတော့ကျွန်တော်တိုင်းပြည်ရေးကျွန်တော်တို့လှုပ်လှုပ်နေတဲ့ပုံမှာအားလုံးလည်းတွဲပြီးအလုပ်လုပ်ရမယ်လို့ကျွန်တော်တို့မြင်တယ်ပေါ့နော်။အဲသူရဲ့အနေထားက credibility က credential ကတော့ရှိနေဦးမယ်လို့ကျွန်တော်မြင်တယ်။အဲကုလသမဂ္ဂရဲ့အနေထားနေပြီးတော့ဒီစစ်တပ်ရဲ့တောင်းဆိုလာဟိုတင်းလာတဲ့ဒီကိုယ်စားလှယ်လောင်းတွေလည်းပယ်လိုက်တာလည်းကျွန်တော်သိရတယ်ပေါ့နော်။ဆိုတော့ဒီပုံစံနဲ့အနေထားမြင်ရတော့ဟိုသူဆက်ရှိဦးမယ်လို့ကျွန်တော်မြင်ပါတယ်။
သူတို့ဒီစစ်ကောင်စီဘက်ကတင်ပြထားတဲ့တင်သွင်းထားတဲ့ကိုယ်စားလှယ်ကိုတော့ပယ်လိုက်တယ်ဆိုတော့ဟာရောတေချာသိခဲ့ရလား
ဟုတ်အဲ့ဒီဟာလည်းကျွန်တော်တို့ဒီလိုဒီပိုင်းစားတော့ကြားထားတယ်ပေါ့နော်ဒါပေမဲ့တေချာတော့ဒီကိစ္စကိုကျွန်တော်တို့ဟိုထဲထဲဝင်းဝင်းမဆွေးနွေးဖြစ်ဘူးဆိုတာလည်းတစ်ဖက်ကလည်းဒီဟာကိုတိတ်ပြီးတော့ဇောင်းပေးပြီးမေးလာတာမရှိဘူး။နောက်ကျွန်တော်တို့လည်းအနေထားတစ်ခုရတာသိနေပြီဒီဟာဆက်သွားမယ်အနေထားရှိတယ်ဆိုတော့သိ hot topic တော့မဖြစ်သွားဘူးပေါ့နော်။ဒါကလည်းဟိုရှင်းပြရင်ဒါကျွန်တော်တို့စိတ်ချမ်းသာစရာတစ်ခုပေါ့ဗာလဲဆိုတော့ဥကြုံမထွန်းအနေနဲ့ဒီနယူးယောက်မှာတော်တော်လေးကိုနိုင်ငံတကာဆက်ဆံရေးမှာထဲထဲပေါ်မှာသူလှုပ်လှုပ်နိုင်တာကျွန်တော်တွေ့တယ်ပေါ့နော်။ဟိုပို့ပြီးတော့နိုင်ငံတကာကိုသူစီးအောင်နိုင်တဲ့အနေအထားတစ်ခုကျွန်တော်တို့တွေ့တယ်ပေါ့။အဲနောက်တစ်ခုကဒီနေရာမှာကျွန်တော်တို့ဦးဆောင်ပေးဖို့လိုအပ်တာကဘာလဲဆိုတော့မြေပြင်မှာခံစားနေရတဲ့ကျွန်တော်တို့ပြည်သူတွေပေါ့နေစဉ်နဲ့မြတ်အသက်ခံနေရတဲ့အပြစ်မဲ့ပြည်သူတွေသူတို့ဘလို့အကာအကွယ်ပေးနိုင်မလဲ။ဒါတွေနဲ့ပတ်သက်လို့ဘာလို့နောက်ဆုံးကျွန်တော်တို့ဟိုတချို့တွေဆိုရင်ပြောကြတော့ဒါကဘာမှဖြစ်လာမှာမဟုတ်ဘူးဆိုပေမဲ့လည်းကျွန်တော်တို့တွန်းအောင်လုပ်ကကျွန်တော်တို့လုပ်ရလက်ကိုကျွန်တော်တို့ကရလက်ကဟိုမသေးကြပါဘူးဆိုပြီးကျွန်တော်ထိုင်နေလို့မရအောင်ကျွန်တော်တို့ကအစွမ်းကုန်စူးစမ်းရမယ်ဒီဟာကို
ဟုတ်ဒါပေမဲ့တစ်ဖက်မှာကျတော့အခုဆိုရင်မကြသေးခင်ကပဲဟိုကချင်နဲ့တရုတ်နယ်စပ်မှာပေါ့နော်စစ်ကောင်စီကနေပြီးတော့ပုံချဲတိုက်ခိုက်သွားတယ်ဆိုပြီးတော့ NUG အမျိုးသားညီညွတ်ရေးဆိုရကလည်းဟိုပြောဆိုထားတဲ့ပြင်ဒါဟိုစစ်ရာဇဝတ်ကိုကျူးလွန်နေဆိုတာပေါ့နော်ဒါသူတို့လည်းထောက်ပြထားတယ်ဆိုတော့အခုချိန်ထိကုလသမဂ္ဂကမြန်မာနိုင်ငံနဲ့ပတ်သက်ရင်ဟိုဟိုဟာပေါ့နော်ဟိုကောင်းမလုံနိုင်ဘူးထိရောက်အောင်မလုံနိုင်ဘူးဆိုတာတို့လည်းဟိုတတ်မှတ်ကြီးဥတော်မိုးထွန်းကိုယ်တိုင်လည်းထောက်ပြတော့အခုလိုဒီလူနည်းစုအဖွဲ့အစည်းတွေအရက်ဖက်အဖွဲ့အစည်းတွေနဲ့ဒီကုလသမဂ္ဂကအရေးပါတဲ့နိုင်ငံတွေတွေ့တဲ့အခါမှာသူတို့အဲ့ဒီလိုပေါ့ကုလသမဂ္ဂကမြန်မာနိုင်ငံအရေးထိထိရောက်မဆောင်ရွက်နိုင်တဲ့ပေါ့သူတို့ဘလို့တုံ့ပြန်ပြောဆိုလဲ
ဥမာဒါပြီးခဲ့တဲ့ရက်ကပဲ UK mission နဲ့နေပြီးတော့ဒီဘုံကျဲလိုက်တဲ့ဟာကိုဒီသက်ဖြတ်လိုက်တဲ့ဟာတွေကိုကန့်ကွက်ဖို့တရှုံချဖို့အတွက်အဲစာထုတ်ဖို့အတွက်သူတို့ပြင်ဆင်နေပေါ့နော်အဲဒီစာထုတ်လို့ပြင်ဆင်တဲ့ဟာကိုရုရှားနဲ့တရုတ်ကအပြီးပယ်ချလိုက်တယ်ဒါလည်းသူတို့ပေးမလုပ်ဘူးပေါ့ဆိုတော့ဘာဖြစ်သွားလဲဆိုတော့ဒီလိုဒီလောက်ရောင်တင်းတင်းမြင်နေရတဲ့တပ်ဖြတ်မှုကိုတော့မှရုရှားနဲ့တရုတ်ကဗီဒီယိုသုံးတယ်သူတို့ဗီဒီယိုသုံးတယ်ဆိုတော့မှဘယ်လိုပြောမလဲသူတို့ဒါကိုလက်မခံဘူးဆိုတဲ့ပုံစံနဲ့ဟိုလူချင်းကောင်စီဘက်ကနေပြီးတော့ဒါကိုပယ်ချလိုက်တယ်ပေါ့နော်ဆိုတော့အခုကျွန်တော်တို့အကြံပြုတာလည်းဘယ်လိုလဲဆိုဒီလိုအတားဆီးတာဖြစ်နေမယ်ဆိုရင်ဒါဟိုကျွန်တော်မြန်မာအရေးကဟိုလူတွေကတေးကြည်ပြီးတော့ဘာမှရလဖြစ်လာမှာမဟုတ်ဘူးအဲ့လိုမျိုးဖြစ်နေမှာပေါ့နော်ဆိုတော့ဒါကိုဘယ်လို bypass လုပ်နိုင်မလဲဆိုတော့တွေးခေါ်နေကျွန်တော်တို့စဉ်းစားပြီးလာတယ်ဘယ်လိုနည်းနဲ့ကျွန်တော်တို့ဒီဟာတွေကိုကျော်လွှားမလဲပေါ့ဆိုတော့နိုင်ငံတကာအတိုင်းဒီမှာကျွန်တော်တို့တွေ့တာကနိုင်ငံတနိုင်ငံချင်းစီအနေနဲ့လုပ်နိုင်တာတွေလည်းအများကြီးရှိတယ်လူသားချင်းဆိုင်ရာကူညီပေးတာတို့နောက်ဒီမဲခွဲဆုံးဖြတ်တဲ့နေရာမှာကူညီပေးတာတို့ support လုပ်တာတို့အများကြီးနောက်ထပ်ဟိုအကြောင်းအရာတွေဒီမှာကျွန်တော်တို့ကူညီပေးနိုင်တဲ့ဟာတွေတွေ့တယ်ပေါ့နော်ဆိုတော့ဒါတွေလည်းကျွန်တော်တို့ဇောင်းပေးပြီးတိုက်တွန်းတာရှိပါတယ်
အဲ့တော့အခုဒီဗြိတိန်နိုင်ငံနဲ့ပတ်သက်ရင်မေးချင်တာကတော့ဒီဗြိတိန်အစိုးရကဒီရိုဟင်ဂျာတွေအရေးသူတို့လူသားချင်းစာနာမှုဆိုင်ရာအကူအညီတွေကိုသူတို့ short ချလိုက်တယ်လေ80ရာခိုင်နှုန်းလောက်လားမသိဘူးသူတို့ short ချလိုက်တယ်ရဲ့အရှိန်ပေါ့နော်အခုဒီဗြိတိန်အစိုးရဘက်ကရောမြန်မာအရေးနဲ့ပတ်သက်ရင်ဒီရိုဟင်ဂျာတွေအတွက်ပါပေါ့နော်သူတို့ရဲ့ယက်တီချက်ကဟိုအားရဖို့ရှိလားရှင်ဘယ်လိုမြင်လဲ
ဟိုသူလားအားရလို့ရှိပါတယ်ဒါကတော့ဟိုနိုင်ငံရေးကသူစီးပွားရေးကသူနိုင်ငံရဲ့ဟိုအနေထားရတခုချို့ဖျက်တောက်လိုက်တာတွေရှိတယ်လို့ကျွန်တော်တို့သိတယ်ဒါပေမဲ့လည်းအခုကျွန်တော်တို့တောက်လျှောက်ဒီ UK အခြေစိုက်လူခွင့်ဖွဲ့စည်းတွေကောနောက်ဒီရိုဟင်ဂျာဖွဲ့စည်းတွေကောနောက်ဒီဘယ်လိုကုန်လဲလွတ်တော်အမတ်တရားကိုပေါ့နော်အစိုးရကိုတောက်လျှောက်တိုက်တွန်းနေတာတွေရှိပါတယ်ဆိုတော့ဒီအင်္ဂါနေ့မှာပဲပတ်စံနောက်ထပ် 4.5 billion million ဟိုတန်း 4.5 တန်းပေါင်ပေါ့နော် US dollar ဆို 5.5 တန်းထပ်ပေးမယ်ဆိုတော့အကြေညာချက်လည်းသူတို့ထွက်လာမယ်လို့ကျွန်တော်ထင်တယ်ဒီဟာကတော့ဟိုကုလသမဂ္ဂ sorry ဒီပါလီမန်ထဲမှာအထက်လွတ်တော်မှာအောက်လွတ်တော်မှာကျွန်တော်တို့ဘက်ကကိုယ့်ရဲ့တတ်နိုင်တဲ့လောက်နှိစက်ရအားလုံးကိုကျွန်တော်အကြံပေးပြီးတိုက်တွန်းတာတွေတော့ရှိပါတယ်
ဟုတ်ကဲ့အဲ့တော့အခုဒီဟိုကမ္ဘာအရေးမှာပေါ့နော်ထိတ်တန်းရောက်နေတဲ့ဒီ Israel Hamas ဖြစ်လာတဲ့စစ်ပွဲပေါ့နော်အခုဒါပြီးခဲ့တဲ့စနေနေ့ကစပြီးတော့ဖြစ်လာတဲ့အချိန်မှာအခုမြန်မာနိုင်ငံမှာရှိနေတဲ့ဒီမွတ်စလင်တို့နောက်တစ်ခါကျတော့ဟို Jewish တို့ပေါ့နော်ဒီလိုလူမျိုးစုတွေအပေါ်မှာရောဒီ Israel Hamas စစ်ပွဲဟာရိုက်ခတ်မှုတွေရှိလားရှင
် ဒီအားနဲ့ပြောရမယ်ဆိုတော့ကျွန်တော်နည်းနည်းလေးဟို personal ကိစ္စကျွန်တော်ရှင်းပြခြင်းနဲ့ကျွန်တော်အိမ်တော်ဖေးမှာဂျူးဖေးအောင်ရှိတယ်ပေါ့နော်ဆိုတော့ဒါဥပမာကျွန်တော်တခုပြတဲ့စဉ်းစားလို့ရအောင်ဒီဂျူးဖေးအောင်ဟာမွတ်စလင်တွေရဲ့ပတ်လည်မှာရှိနေတဲ့နေထားပေါ့နော်ပလီနဲ့လည်းတိတ်မဝေးဘူးဆိုတော့ဒီဂျူးဖေးအောင်ဟာကျွန်တော်တို့ငငယ်လေးကလေးကဒီဂျူးဖေးအောင်ကိုတော့ကင်ထားတာမွတ်စလင်တော့ကင်ထားတာဒီဟာကို look after လုပ်ထားတယ်ဒါကိုစောင့်ရှောက်တယ်တန်ရှင်းကူညီဝိုင်းပေးတာနီနာပေါ်ဝင်ချင်အားလုံးကတော့မွတ်စလင်တွေဆိုတော့ဂျူးလူမျိုးနဲ့မွတ်စလင်တွေနဲ့နေထားမှာဘာသာယူဝါဒရကျွန်တော်ပြောရမယ်ဆိုရင်အင်မတန်နီးစက်တယ်ကျွန်တော်တို့ကကျွန်တော်တို့အတွေးခေါ်တွေကျွန်တော်တို့ရဲ့စာအနေထိုင်စာဝတ်နေထိုင်တဲ့ပုံစံတွေကတော်တော်လေးနီးစက်တယ်ဂျူးနဲ့ဆိုတော့ပြဿနာဘာမှမရှိဘူး။နောက်ဒီရာဇဝင်ကြီးကပြောမယ်ဆိုရင်ဂျူးလူမျိုးတွေကအများဆုံးပြဿနာရင်ဆိုင်ခဲ့ရတယ်ဥရောပမှာရင်ဆိုင်ခဲ့ရတာအရှိလေဘက်မှာသူတို့မရင်ဆိုင်ခဲ့ရဘူး။ရာဇဝင်ကမရှိခဲ့ဘူးဂျူးတွေကိုနှိပ်ကွပ်တယ်ဆိုတာ။ဆိုတော့ဂျူးတွေအနှိပ်ကွပ်ခံခဲ့ရတာဥရောပမှာပပစစနှိပ်ကွပ်ခံခဲ့ရတယ်။နောက်ဒီနေ့ပလက်စတိုင်းဘက်ကိုရောက်လာတဲ့ဂျူးတွေရတယ်ဒါယူရိုပါနေပြီးတော့သူတို့ဖျက်ပြေးလာတယ်ခိုလုံဘူးအတွက်ရောက်လာကြတဲ့ဂျူးတွေဒါပေမဲ့ဒီရောက်လာပြီးတဲ့နောက်ပိုင်းမှာသူတို့အနေထားတွေပြောင်းလဲလာတယ်ဒါကြောင့်ကျွန်တော်တို့ကဟိုဘလောက်ပဲလူမျိုးစုတစုကိုကျွန်တော်တို့ကထောက်ခံနေပါစေအားပေးနေပါစေအခြေခံသဘောတရားတစ်ခုကိုကျွန်တော်သိဖို့လိုအပ်တာကလူသားချင်းဆိုင်ရာအခုဟိုလူစိတ်လို့ပြောတော့ဘယ်လိုလဲလူချင်းနားလည်မှုရိုင်းပင်းကူညီမှုတနာညာတမှုဒီဟာတွေကိုကြော်လွှားပြီးကျွန်တော်တို့မျက်ကွယ်ပြုထားလို့မရဘူးဆိုတော့ဘလိုပဲဖြစ်လာပါစေပါလက်စတိုင်းဘက်ကလည်းဟိုအကြမ်းဖက်တာကိုကျွန်တော်လက်ခံလို့မရသလိုအစ္စရေးဘက်ကလည်းအကြမ်းဖက်တာကိုကျွန်တော်လက်ခံလို့မရဘူးဆိုကလေးလူမမယ်လေးတွေကိုတပ်တာဖြတ်တာဒါတွေကကမ္ဘာရာဇဝင်မှုဖြစ်သွားပြီအခုဒီနေ့ UK မှာဆိုရင်တချို့ဖွဲ့တွေကနေပြီးတော့ဗြိတိန်ဆိုရအောင်တရားစွဲဖို့အတွက်သတိပေးလာတယ်ဘလိုသတိပေးလာလဲဆိုတော့ဒါကအစ္စရေးကမကြခင်သူမကြမီလူမျိုးတွန်းတပ်ဖြတ်မှုတွေကိုသူကျွတ်လွန်မဲ့အနေထားတွေအရေးယုံနေမြင်နေရပြီအကဲဒီဟာတွေကိုအားပေးအားမြောက်ပြုလို့ခဲ့မယ်ဆိုရင်ဒါကလည်းရာဇဝင်မှုတစ်ခုဖြစ်တယ်ဆိုတော့ဒါကဒီနေရာမှာအစ္စရေးနဲ့ဂျူးနဲ့ကိုခွဲခြားပြီးမြင်ဖို့လိုတယ်ကျွန်တော်ပြောချင်တာပါလက်စတိုင်းနဲ့ဟာမတ်စ်နဲ့လည်းခွဲခြားပြီးမြင်ဖို့လိုတယ်အစ္စလာမ်ဘာသာနဲ့ဂျူးဘာသာနဲ့ဟိုဒီနိုင်ငံကြီးတွေကိုရောရှက်လို့မရဘူးဆိုတော့လူတယောက်ကဘယ်လောက်ထိပညာရည်ချင်းရှိလဲဆိုတာသူ့ရဲ့စင်ကြယ်တုံတရားပေါ်မူတည်ပြီးကျွန်တော်သိနိုင်တယ်ဆိုတော့ဒီဟာဘာကိုပြောလို့လဲဆိုတော့ critical thinking ပေါ့နော်ဘယ်လောက်ထိဝေဖန်ဟိုခွဲခြားပြီးသုံးသပ်နိုင်တယ်လဲပေါ့ဟိုကျွန်တော်အမြင်ပြောရမယ်ဆိုရင်တော့ဘာသာတရားတိုင်းဟာကျွန်တော်တို့ကိုလူကောင်းတယောက်ဖြစ်လာဖို့လူစိတ်ရှိလာဖို့တတော်ဇာတော်ဝါတွေအလုံးကိုတနာညာတဲ့ဟိုစိတ်ထားဖို့အတွက်တုံသင်ဆုံးမလာတာဆိုတော့ဘာသာတရားကြောင့်လူတွေကိုတတ်မယ်ဆိုတာကဒါလွဲနေတယ်အကြောင်းအရာနှစ်ခုပဲရှိတယ်တစ်ခုကဒီလူတွေဟာအသိပညာမဲ့တာဖြစ်မယ်သို့မဟုတ်ဟိုဉာဏ်ရည်မမီတာလည်းဖြစ်နိုင်တယ်ပေါ့နော်ဒါမျိုးတွေကိုသူအားမပေးသင့်ဘူ
းဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ကိုကျော်ဝေးအခုလို VOA Studio ကိုလာရောက်ပြီးတော့ကျမတို့ပြေဆုံးမေးမြန်းမှုပေးတဲ့အတွက်ကျေးဇူးတင်ပါတယ်
သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ဖျားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဆက်လန်းတွေ One click ခလုတ်တစ်ချက်နှိမ့်ရုံနဲ့ကမ္ဘာရဲ့ရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ် ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကိုဒောင်းလုဒ်ရယူပ
ါမင်္ဂလာပါခင်ဗျာ VUE American တိုင်းရဲ့အောက်တိုဘာလ23ရက်နေ့တွင်းလာနေမနေ့ review season တွေကို American ပြောင်းစု Washington DC မြို့တော်ကနေပြီးတော့လိုင်းတိုမီတာ24 40 51နဲ့လိုင်းလိုက်ပြီးတရား190လို့ကနေပြီးတော့ဒရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်တွင်းလာနေမနေ့ပိုင်း past season တွေကိုဆက်ပြီးတော့တင်ဆက်ပေးမှာဖြစ်ပါတယ်အပတ်စဉ်ကဏ္ဍတွေဖြစ်ကြတဲ့ဒီမြန်မာပြည်မပိစာများမြင်ွေးကျက်မှတ်စုထူးခြားဆိုင်များသတင်းတွေကိုနောက်ပိုင်းမှာတင်ဆက်ပေးဖို့ရှိပါတယ်။အခုတော့ပတ်စဉ်စီစဉ်တစ်ခုဖြစ်တဲ့ကမ္ဘာမြန်မာမီဒီယာမြင်ကွင်းအလှည့်ပါ။နိုင်ငံတော်မှာလက်နက်ကိုင်ပြည်ပခါတွေကျေပြန့်နေချိန်မှာပြည်သူကတရားဝင်ရွေးချယ်တင်မြှောက်ထားတဲ့အစိုးရနဲ့လွှတ်တော်တွေမရှိတဲ့အချိန်မှာအနာသိန်းစစ်ကောင်စီကကျင်းပပြုလုပ်တဲ့တနိုင်ငံလုံးပစ်ခတ်တိုက်ခိုက်မှုရစေရေး NCA ရှစ်နှစ်ပြည့်နှစ်ပတ်လည်အခမ်းအနားရဲ့တရားဝင်မှုနဲ့ငြိမ်းချမ်းရေးအတွက်အတိတ်ပဲရှိရလားဆိုတဲ့မေးခွန်းတွေပေါ်ထွက်နေပါတယ်။ကမ္ဘာမြန်မာမီဒီယာမြင်ကွင်းတုံ့သက်ချက်ကိုဆောင်းပါရှင်ပြည်သိနိုင်တဲ့အတူအလေးမှတင်ဆက်ပေးထားပါရခင်ဗျာ
။အားလုံးပဲမင်္ဂလာပါခင်ဗျာ။ဒီတစ်ပတ်ကမ္ဘာမြန်မာမီဒီယာမြင်ကွင်းကန်တာကနေပြည်သူကရွေးချယ်ထားတဲ့အစိုးရနဲ့လွှတ်တော်မရှိချိန်မှာအာဏာသိမ်းစစ်ကောင်စီကပြုလုပ်တဲ့ NCA အခမ်းအနားတရားဝင်သလားဆိုတဲ့အကြောင်းကိုတင်ပြပေးသွားမှာဖြစ်ပါတယ်။ကျွန်တော်ကတော့ပြည်သွေးနိုင်ပါ။အောက်တိုဘာ9ရက်နေ့ညမှာကချင်လွတ်လပ်ရေးအဖွဲ့ KIU ဌာနချုပ်အနီးကမုံလိုင်ခက်စစ်ဘေးကြောင့်စခန်းကိုစစ်ကောင်စီတပ်ကတိုက်ခိုက်ခဲ့လို့ကလေးငယ်73ဦးအပါအဝင်လူ29ဦးသေဆုံးခဲ့ရပါတယ်။အဲဒီနောက်သတင်းတပတ်အကြာအောက်တိုဘာ15ရက်နေ့မှာတော့စစ်ကောင်စီဟာတနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ် NCA ရှင်းနှစ်မြောက်နှစ်ပတ်လည်နေ့အခမ်းအနားကိုနေပြည်တော်မှာချိန်ချိန်တဲကျင်းပပြုလုပ်တာတွေ့ရပါတယ်။တနိုင်ငံလုံးနေရာနှံ့မှာလက်နက်ကင်တိုက်ပွဲတွေကျပြနေခြင်းကြေးလက်ဒေသတိုင်းရင်းသားဒေသတွေမှာစစ်ကောင်စီတပ်တွေကပြည်သူအိုးအိမ်စည်းစိမ်တွေကိုမီးတင်ရှို့လူတွေကိုပြစ်ခတ်တပ်ဖြတ်မှုတွေပြင်းပြင်းထန်ထန်ပြုလုပ်နေတာကြောင့်နေရစွန့်ခွာရသူစစ်ဘေးချောင်ပြည်သူနှစ်သန်းနီးပါးရှိနေခြင်းရုပ်စွာအစုံစစ်ကောင်စီရုံးဆိုင်ရာနေပြည်တော်နံနမိတ်တဝိုက်မှာပါတိုက်ပွဲတွေပြင်းထန်နေခြင်းမှာ NCA နှစ်ပတ်လည်ပွဲကြီးကိုငွေအကုန်အကျများစွာခံပြီးလှုပ်တာဟာအတိတ်ပဲရောရှိပါရဲ့လားလက်တွေ့ရောကြပါရဲ့လားအနှစ်သာရရောရှိပါရဲ့လားဆိုတဲ့မေးခွန်းတွေထွက်ပေါ်လာပါတယ်
NCA စာချုပ်ချုပ်ဆိုခြင်းရှင်းနှစ်ပြည့်အခမ်းအနားပြုလုပ်ပေမဲ့ NCA စာချုပ်မှာပါဝင်လက်မှတ်ရေးထိုးထားတဲ့အဖွဲ့တွေအားလုံးတက်ရောက်တာမတွေ့ရပါဘူး NCA မှာပါဝင်လက်မှတ်ရေးထိုးထားတဲ့အဖွဲ့10ဘွဲအနက်9ဖွဲ့သာတက်ရောက်တာတွေ့ရပါတယ်တက်ရောက်တဲ့အဖွဲ့တွေထဲမှာရွှေစစ်ဦးဆောင်တဲ့ရှမ်းပြည်ပြည်နယ်ထူထောင်ရေးကောင်စီ RCSS တဖွဲ့သားလက်လက်ကင်အင်အားရှိတာဖြစ်ပြီးတော့ကြံအဖွဲ့တွေကအင်အားလောက်လောက်လားလားရှိကြတာမဟုတ်ပါဘူးဒါကြောင့်လဲအရင်ကငင်းငယ်ရေးဆွေးနွေးပွဲတွေမှာပါဝင်တက်ရောက်ခဲ့သူ MCA စာချုပ်မှာပအုပ်အမျိုးသားအဖွဲ့ချုပ် PNO ခေါင်းဆောင်တဦးအနေနဲ့ပါဝင်လက်မှတ်ရေးထိုးခဲ့သူဖြစ်တဲ့ခွန်မြင့်ထွန်းကနေပြည်တော်မှာပြုလုပ်ခဲ့တဲ့ MCA ရှင်းနှစ်ပြည့်နှစ်ပတ်လည်အခမ်းအနားဟာစစ်ကောင်စီအနေနဲ့ MCA ကိုဗန်းပြပြီးတော့အတုရောင်ငင်းငယ်ရေးဖြစ်စဉ်နဲ့နိုင်ငံတကာကိုအတန်ကောင်းဟစ်ပြတာပါလို့ Burma News Network BNN ကိုပြောကြားခဲ့တာဖြစ်ပါ
လက်ရှိမှာပအိုးအမျိုးသားဖက်ဒရယ်ကောင်စီဥက္ကဋ္ဌအဖြစ်ဆောင်ရွက်နေတဲ့ခွန်မြင့်ထွန်းကနိုင်ငံတကာအသီးသက်သေတွေရှေ့မှာပြည်သူလူထုရှေ့မှာ NCA စာချုပ်ကိုလက်မှတ်ရေးထိုးခဲ့ကြတာဖြစ်တယ်။အဲ့ဒီစာချုပ်ကိုဖျက်တာဟာစစ်ကောင်စီပဲ။ညဉ့်ဉန်းရေးလုပ်ငန်းစဉ်တစ်ခုလုံးကိုဖျက်တာဟာစစ်ကောင်စီပဲဖြစ်တယ်။ NCA စာချုပ်မှာနိုင်ငံကိုဖက်ဒရယ်ပြည်ထောင်စုတည်ဆောက်မယ်။အဲ့ဒီအတွက်နိုင်ငံရေးပြဿနာတွေကိုနိုင်ငံရေးနည်းနဲ့ငြိမ်းချမ်းစွာဖြေရှင်းမယ်လို့ဖော်ပြထားတယ်။အာဏာသိမ်းတာနိုင်ငံရေးနည်းမဟုတ်ပါဘူးအစိုးရဘက်သစ္စာဖောက်တာအာဏာသိမ်းတာဟာ NCA စာချုပ်ကိုဖောက်ဖျက်တာပဲငြိမ်းချမ်းရေးလုပ်ငန်းစဉ်တစ်ခုလုံး NCA ဘာအတိုင်းအကောင့်ထဲပေါ်လို့မရတော့ဘူးတရားခဏ်ဟာစစ်ကောင်စီပါပဲလို့ BNN သတင်းဌာနနဲ့အင်တာဗျူးမှာပြောကြားခဲ့ပါတယ် NCA ရှင်းနှစ်ပြည့်ပွဲအကြောင်းကို Asia Times ကနိုင်ငံတော်သစ္စာပေါက်များနဲ့ဖောက်ပြန်သူများရဲ့ငြိမ်းချမ်းရေးဟန်ရေးပြပွဲဆိုတဲ့ခေါင်းစဉ်နဲ့ဒီပေမဲ့တည်ဆံရေးသားတဲ့ဆောင်းပါးတစ်ပုဒ်ကိုအောက်တိုဘာ16ရက်နေ့ကဖော်ပြခဲ့တာတွေ့ရပါတယ်။အဲ့ဒီဆောင်းပါးမှာဒီပေမဲ့တည်ဆံကအောက်တိုဘာ15ရက်နေ့ကပြုလုပ်တဲ့ NCA နှစ်ပတ်လည်ပွဲဟာမင်းအောင်လှိုင်နဲ့ပလင်းတူဘူးစုတိုင်းရင်းသားလက်နက်ကင်ခေါင်းဆောင်များရဲ့ NCA စာချုပ်အသက်ဝင်နေသေးတယ်ဆိုတဲ့ဟန်ဆောင်ပွဲသာဖြစ်တယ်လို့ရေးသားထားပါတယ်။
AR ရီတင်းဌာနကလည်းထိုင်ကုန်ကြီးတစ်လုံးနဲ့နေပြည်တော် NCA ပွဲဆိုပြီးတော့စောင်းပါတပုတ်ရေးပါတယ်။အောက်တိုဘာလ18ရက်နေ့ကဖော်ပြခဲ့တဲ့ AR ရီစောင်းပါကအခုလိုရေးပါတယ်။တနင်္ဂနွေနေ့ကနေပြည်တော်တွေပြုလုပ်သည့်တနင်္ဂနွေလုံးပြစ်ခတ်တိုက်ခတ်မှုရက်စဲရေးသဘောတူစာချုပ် NCA ရှစ်သက်ပြည့်အခမ်းအနားတွေထူးခြားသည့်ထိုင်ကုန်ကြီးတစ်လုံးချထားသည်ကိုတွေ့ရသည်။အဆိုပါထိုင်ကုန်ကြီးသည်တခြားသောထိုင်ကုန်များထက်ပိုကြီးနေကထိုင်ကုန်အလုံး၏ရှေ့ကိုလည်းတိတိတသားထွက်နေသည်။အာနာမသိမ့်မီရှေ့အစိုးရ20ကျင်းပခဲ့သည့်ပွဲများတွင်ထိုကဲ့သို့မတွေ့ရပေ။အာနာသိမ့်စစ်ကောင်းဆောင်မေးအောင်လိုက်ခန်းမာတဲ့သို့ဝင်လာသည့်အခါတီးကြဖြစ်နေသောအဆိုပါခုံကြီးတွင်ဝင်ထိုင်လိုက်သည်။အဆိုပါမြေခွင်းသည် NCA သမိုင်းတလျှောက်ပထမဆုံးမြင်ရသည့်မြေခွင်းလည်းဖြစ်နေသည်။ခမ်းမအတွင်ရှိတခြားသောသူများထက်တမှုထူးကဲ့စွာတဦးရဲ့ပုံမှုပေါ်လွင်ထင်ရှားနေသောထိုင်ကုန်ကျဲကြီးကိုကြီးကြီးအဖြစ်အာနာသိစစ်ကောင်းဆောင်တွင်ဓာတ်တူကြီးများ၏စိတ်ဓာတ်မရှိသည်ကိုထင်ရှားပေါ်လွင်နေပေသည
်ဒါအပြင် NCA ပွဲတက်ရောက်သူများစုပေါင်းဓာတ်ပုံရိုက်ကြတဲ့အခါမှာလဲစစ်ကောင်စီဥက္ကဋ္ဌထိုင်တဲ့ခုံဟာအခြားသူများထိုင်တဲ့ခုံနဲ့မတူဘဲတီးကြဖြစ်ကခုံအလုံးတဲ့ပုံမြင့်တဲ့ခုံဖြစ်နေတာတွေ့ရပါတယ်ဒါကြောင့်လေနိုင်ငံရေးအကဲခတ်တူကတိုင်းရင်းသားခေါင်းဆောင်တွေနဲ့ကြံတပြေးတဲ့တောင်မထိုင်နိုင်ပဲနဲ့ဒီစစ်တပ်စီကဒီလိုစစ်ဘုတ်ချုပ်တွေစီကဒန်းတူညီမြရေးတို့ဒန်းတူရည်တူရေးတို့ကိုပိုင်ပြဋ္ဌာန်းခွင့်တို့ကိုဘယ်လိုလုပ်ပြီးမျှော်လင့်နိုင်မှာလဲလို့မှတ်ချက်ပေးပါတယ်။နေပြည်တော်မှာပြုလုပ်ခဲ့တဲ့ NCA ပွဲချင်းနှစ်ပြည့်အခမ်းအနားနဲ့ပတ်သက်ပြီးနိုင်ငံရေးဆောင်ပါချက်တူကလည်းသူ့သဘောထားအမြင်ကိုအခုလိုပြောပါတယ်။
NCA ရှင်းနေမြောက်အခမ်းအနားကျင်းပနေချိန်ကိုကြည့်မယ်ဆိုရင်ဗျာတော့လည်းနဲ့ကိုင်းပြိပက်ကကျင်းပနေတဲ့ချိန်လူတို့ကနိုင်ငံရေးနီလန်ပျောက်ဆုံးနေတယ်လို့ယူဆနေခြင်းဖြစ်တဲ့အတွက်နိုင်ငံရေးဝိညာဉ်ပါမလာဘူးလို့ပြောချင်တယ်ဗျာပြောမယ်ဆိုရင်ဒီ NCA အခမ်းအနားမှာတော့ပြစ်ဆုံးပန်တိုင်းပြည်ရဲ့အခြေအနေကိုတဲ့ဟာတာမျိုးမတွေ့ရသူအနာကအလားအလာဦးကြီးနှင်းတာမျိုးလည်းမတွေ့ရဘူးဒါနဲ့အတူနိုင်ငံရေးလုပ်ငန်းစဉ်လည်းပါမလာဘူးဒါကြောင့်ကျွန်တော်အမြင်ပြောရရင်တော့ဗျာဒီရှင်းနေမြောက် NCA အခမ်းအနားပေါ့နှစ်ပတ်လည်အခမ်းအနားလက်တွေ့မှာနိုင်ငံရေးရအကျိုးသက်ရောက်မှုရှိမယ်လို့ကျွန်တော်တော့မမြင်ဘူးပေါ့နော
် NCA စာချုပ်ဟာအစိုးရလွတ်တော်စစ်တပ်နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေပါဝင်လက်မှတ်ရေးထိုးထားကြတာပါအခုချိန်မှာပြည်သူကရွေးချယ်ထားတဲ့တရားဝင်အစိုးရတရားဝင်လွှတ်တော်မရှိပါဘူးစစ်တပ်ကအာဏာသိမ်းထားချိန်ဖြစ်ပါလေ NCA ရှင်းနှစ်ပြည့်ပွဲကိုအ धिक တိုင်းရင်းသားလက်နက်ကိုင်အင်အားစုကြီးတွေဖြစ်ကြတဲ့ KNU KIA SSP AA နဲ့ဝါအဖွဲ့တွေလည်းတက်ရောက်တာမတွေ့ရပါဘူးဒါအပြင်NCA ရှင်းနှစ်ပြည့်ပွဲကနေနိုင်ငံရေးလုပ်ငန်းစဉ်တွေထွက်ပေါ်လာတာလည်းမတွေ့ရပါဘူး။ဒါကြောင့်နေပြည်တော်က NCA နှစ်ပတ်လည်ပွဲဟာနိုင်ငံရေးအနှစ်သာရရှိတဲ့ပွဲမဟုတ်ဘဲဟန်ပြပွဲသာဖြစ်တယ်လို့ဝေဖန်ကြတာဖြစ်ပါတယ်။ပိုအိုမျိုးသားဖက်ဒရယ်ကောင်စီဥက္ကဋ္ဌခွန်မြင့်ထွန်းကတော့စစ်တပ်ကအာဏာသိမ်းတာဟာစစ်အာဏာရှင်စနစ်ပိုပြီးခိုင်ခိုင်မာမာနဲ့ကြဲကြဲပြန့်ပြန့်ထူထောင်ခြင်းလို့ချုပ်ကန့်ခြင်းလို့ဖြစ်ပါတယ်။တိုင်းရင်းသားလက်နက်ကိုင်အင်အားစုတွေလိုချင်တဲ့အမျိုးသားရေးရည်မှန်းချက်တွေဟာစစ်အာဏာရှင်စနစ်ရှိနေတဲ့၍မရနိုင်ပါဘူး။ဒါကြောင့်မိမိတို့ရဲ့အမျိုးသားရေးရည်မှန်းချက်တွေရရှိနိုင်ဖို့ဆိုရင်စစ်အာဏာရှင်စနစ်ကိုဖျက်သိမ်းနိုင်ဖို့လိုပါတယ်လို့ဆိုပါတယ်ခင်ဗျာ
view ကိုစာရေးသားဆက်သွယ်လို့ရဲဆိုရင် view ရဲ့ email လိပ်စာက bamis@viewnews.com ဖြစ်ပါတယ်ခင်ဗျာ thread ရှင်တွေရဲ့ web အကြံပြုချက်တွေကိုကြည့်ဆိုပါရဲအခုတော့ပတ်စင်ကဏ္ဍတစ်ခုဖြစ်တဲ့မြန်မာပြည်မှပေးစာများအစီအစဉ်ဖြစ်ပါတယ်မရီတနာကျော်တင်ဆက်ထားပါတယ်ခင်ဗျာ
ရှင် င်ပြီးတော့မင်္ဂလာပေါင်းတဲ့ပြည်စုံတဲ့နေ့ဖြစ်ပါစေသောရရှိမြတ်ရှင်။ VOE ကိုရေးလာတဲ့သောရရှိနေရဲ့ပေးစာတွေ email တွေပြီးတော့ VOE မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့သောရရှိနေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ချားပေးပါရမရှင်။အခုအရင်ဦးဆုံးသောရရှိနေရဲ့မှတ်ချက်တွေနဲ့စာချင်ပါတယ်။ကျေးဇူးတင်ပါတယ်လို့ရေးလာတဲ့သောရရှင်ကတော့ဒေါ်တင်တင်စရီဖြစ်ပါတယ
် VOE Bamis သတင်းဌာနကကျွန်မအကြိုက်ဆုံးသတင်းဌာနဖြစ်ပါတယ် VOE ကဝန်ထမ်းအားလုံးကိုလည်းအထူးကျေးဇူးတင်ပါတယ်ဆက်လက်ပြီးကြည့်ရှုနားဆင်အားပေးပါဦးမယ် VOE အောင်မြင်တိုးတက်ပါစေရှင်တာဝန်ရှိသူတွေနဲ့ VOE ဝိုင်းတော်သားအားလုံးကျန်းမာရှင်လန်းကြပါစေကျေးဇူးအထူးတင်ပါတယ်ဘေးရန်ခင်းကျန်းမာကြပါစေ
ဟုတ်ကဲ့ပါကျေးဇူးအထူးတင်ပါတယ်ရှင်ဘေးကင်းကျန်းမာပါစေနော်အဲ့တော့တော်ရရှင်တယောက်မေးလာတာကတော့ဦးကျော်ဇန်သားဦးဆန်ကျော်သားရဲ့မြမအရေးဆွေးနွေးချက်အစီအစဉ်တစုတစည်းတဲ့နားထောင်ကြည့်ရှုလို့ရတဲ့နေရာလေးလမ်းညွှန်ပေးပါဦးနဲ့ရည်မိပါရဲ့နော်ဒီတော်ရရှင်ရေးလာတာကျမတို့စီမံကအန်ကယ်ဦးကျော်ဇန်သားနောက်ထပ်ကိုဆန်ကျော်ထွန်းဒီနာမည်နှစ်ခုကိုပေါင်းထားတော့ဦးဆန်ကျော်သားဖြစ်သွားတာဖြစ်ပါလိမ့်မယ်ဟုတ်ကဲ့ပါဒီတော်ရရှင်ကိုကျမဦးကျော်ဇန်သားရဲ့အစီအစဉ်တွေကိုဒီကျမတို့ရဲ့ VOA မြန်မာပိုင်း website burmese.voanews.com မှာတင်ထားတဲ့ website မြင်တာကိုပို့ပေးလိုက်ပါရစေ။ရရှိလိုက်မယ်လို့မျှော်လင့်ပါရနော်။အခုလိုမျိုးသိချင်တာတခုခုရှိရင်လည်းဒီတော်ရရှင်တွေလိုပဲကျမတို့ရဲ့ Facebook Messenger စာမျက်နှာကနေပြီးတော့စာရေးပြီးတော့မေးလို့ရပါတယ်နော်။မြန်မာနိုင်ငံမှာတော့ chat box လို့လူပြောများတဲ့ဒီ Messenger စာမျက်နှာနေရာကနေပြီးတော့စာရေးပြီးတော့မေးနိုင်ပါတယ်။ရှင်နေစဉ်ကြုံတွေ့နေရတဲ့လူမှုဘဝအခြေအနေအထွေထွေနောက်ပြီးတော့နိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ထင်မြင်ယူဆချက်တွေကိုလွတ်လွတ်လပ်လပ်ထုတ်ဖော်လာကြတဲ့စာတွေကိုလည်းလက်ခံရရှိပါရစေ။အဲဒီထက်ကစာတွေကိုလည်းကျမအပတ်စဉ်တိုင်းတစ်ပုဒ်နှစ်ပုဒ်ဖော်ပြပေးနေပါတယ်နော်အချိန်ရရင်ရသလိုဒီတစ်ပတ်ရေးလာတဲ့သောရရှင်တယောက်ကတော့ Facebook အကောင့်ကိုတော့လှုပ်ဝက်ပေးပါဗျာလို့ရေးလာတဲ့သောရရှင်နိုင်ကိုဖြစ်ပါတယ်
ကျွန်တော် VOE ကိုအမြဲအားပေးလျက်ပါအခုကျွန်တော်နည်းနည်းအကြံပြုချင်တာကကျွန်တော်တို့မြန်မာနိုင်ငံမှာဖြစ်ပျက်ခဲ့တာတွေကိုသူများနိုင်ငံတကာတွေသိအောင်အင်္ဂလိပ်လိုတင်ပြပေးပါလားဗျာမြန်မာနိုင်ငံအတွက်အကူအညီဖြစ်စေမလားလို့ပါကျေးဇူးတင်ပါတယ် VOE
VOE ကိုအမြဲတမ်းအားပေးပါရင် VOE ဝိုင်းတော်သားတွေအားလုံးလည်းကျန်းမာပါစေတဲ့ပေးရစုနဲ့ပြေးပါစေကျေးဇူးတင်ပါတယ်နော်ဟုတ်ကဲ့နိုင်ငံတကာကသိရှိအောင်လို့အင်္ဂလိပ်လိုပြောပြပါဆိုလို့သတင်းဌာနတွေအများကြီးပဲဒီနိုင်ငံတကာသတင်းတွေရောပဲဒီမြန်မာအရေးနဲ့ပတ်သက်ပြီးတော့နေ့စဉ်သတင်းဖော်ပြနေရတယ်ရှိတဲ့အတွက်ကြောင့်လို့နိုင်ငံတကာကဒီသတင်းကိုစိတ်ဝင်စားစောင့်ကြည့်နေတဲ့သူတွေအကုန်လုံးမြန်မာအရေးနဲ့ပတ်သက်ပြီးတော့သိရှိကြပါရယ်နော်ကျမတို့ VOE ကလည်းဒီကျမတို့ VOE အင်္ဂလိပ်စာမျက်နှာမှာဒီအင်္ဂလိပ်ဘာသာစကားနဲ့ဒီသတင်းတွေကိုထုတ်ဝေတာဖြစ်ပါတယ်အခုလိုအကြံပြုလာတဲ့အတွက်တော့ကျေးဇူးတင်ပါတယ်ရှင်ကနေ့စဉ်ထုတ်လွှင့်ပေးတဲ့သတင်းတွေပတ်စင်ကဏ္ဍတွေကိုနားဆင်ပြီးရေးလာကြတဲ့သောရရှင်ရဲ့စာတွေကိုအခုဆက်ပြီးတော့ဖော်ပြပေးသွားခြင်းပါတယ်။အရှိလေးပိုင်းဒေသမှာဆင်မီတောက်လောင်နေခြင်းပါပဲ။အဲ့ဒီပဋိပက္ခနဲ့ပတ်သက်တဲ့သတင်းတွေကိုလည်းမြန်မာသောရရှင်တွေအထူးစိတ်ဝင်စားတာတွေ့ရပါတယ်နော်။ပြီးခဲ့တဲ့သတင်းပတ်မှာထုတ်လွှင့်ပေးသွားတဲ့အဲ့ဒါနဲ့ဆွေးနွေးခြင်းအစီအစဉ်မှာဒီပဋိပက္ခနဲ့ပတ်သက်ပြီးတော့အဖြစ်မရှိသေးတဲ့ဆင်မီတောက်ဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးသွားတဲ့ဟာကိုကြည့်ရှုနာဆင်ပြီးတော့စာပြန်ရေးလာတဲ့သောရရှင်တယောက်ကတော့
မင်္ဂလာညချမ်းပါ VOE ဝိုင်းတော်သားအားလုံးကျမ်းမာချမ်းသာကြပါစေအခုညဆွေးနွေးတဲ့အက်ဒီတာဆွေးနွေးကမ်းမှာ Israel Palestine စစ်မီးတောက်အကြောင်းသိကောင်းပါတယ်အလားတူပြည်တွင်းစစ်နှစ်ပေါင်း85နှစ်တိုင်လာပါပြီဒီနှစ်ပိုင်းကာလတွေမှာပိုလို့တောင်ဆိုးလာတဲ့မြန်မာစစ်မီးတောက်အတွက်ကိုအဖြေရှိပါရဲ့လားအဆင်ပြေတဲ့တည့်ရဆွေးနွေးပေးပါခင်ဗျာကျေးဇူးတင်ပါတယ်
မြန်မာနိုင်ငံကမငိမ့်သေးတဲ့စစ်မီးတောက်အတွက်အဖြေရှိပါသေးရဲ့လားဆိုတာဆွေးနွေးပေးပါတဲ့ဟုတ်ကဲ့ပါအဲဒါဆွေးနွေးခန်းကိုတင်ဆက်ပေးတဲ့အန်ကယ်ကျော်စင်တောက်ကိုပြောလိုက်ပါမယ်ရှင်စာရေးတဲ့အတွက်ကျေးဇူးတင်ပါတယ်ပြည့်ဖြိုးသွယ်ဆိုတဲ့တော်ရှင်မေးလာတာတူတူလေးပါမင်္ဂလာပါ VOE ပေးစာပြန်စာပေးပို့ခြင်းနဲ့ရေးချစာလေးရေးမလို့ဘလို့ပို့ရမလဲပို့နည်းလေးနဲ့အမှန်အမှားရှိရင်ပြောပါဦးနဲ့ဟုတ်ကဲ့ပါကျမတို့ Messenger ကစာရေးလာတာဖြစ်ပါတယ်ရှင်။အဲ့ဒီစာလေးရေးလာတဲ့အတိုင်းပဲအဲ့ညမှာကျမတို့စီကိုစာရေးလို့ရပါတယ်နော်။ကျမအဲ့ဒီမှာလဲ Messenger ကနေပြန်ပေးလိုက်ပါတယ်။ Hello, messenger, I'm a town jimbo. Imagine a poppy genesino. Permis at viewingnews.com, so it's tomorrow viewing your mama. Email is our sae pure polo yawari. Salomanga, burmese@voanews.com separation. Permis at viewingnews.com. Now, Dora Shintiogaro, Jinja Kenya, and I can count on a year, Trinigo. Bowman popped up, you are viewing, look your lavae.
Minglava VOA. ဝိုင်းတော်သူဝိုင်းတော်သားအားလုံးကျမ်းမာကြပါစေအမေဆွေရဲ့ကျမ်းမာရဲ့သတင်းလေးကိုနေ့စဉ်ပြောပြပေးပါလို့တောင်းဆိုပါရစေတအားစိတ်ပူတယ်တရိရတယ်လွမ်းနေဆိုတာထက်ပိုပါတယ်နောက်ပြီးတော့သမရကြီးနဲ့မန္တလေးစကိုင်းနဲ့မကွေးတိုင်းဝင်းကြီးချုပ်တို့ရဲ့ကျမ်းမာရဲ့သတင်းတွေလည်းမပြတ်ကြားချင်ပါတယ်ရှင့်အကောင့်ကိုတော့မဖော်ပြပါနဲ့နော်တော်လိုင်းရဲ့သတင်းတွေကိုစေဝင်စားသူပဲဖြစ်ပါတယ်အစဉ
ဒီတော့ဆန်းစုကြည်တည်င်းတို့နောက်ပြီးတခြားနိုင်ငံခေါင်းဆောင်တွေရဲ့သူတို့ရဲ့ဒီအမိတ်ချမှတ်မှုလို့ပါလို့တည်င်းတွေအားလုံးနောက်ပြီးကျမ်းမာရေးအခြေအနေပေါ့နော်ဒီတည်င်းတွေကတော့ရှင်းရှင်းတယ်လို့မျိုးကျမတို့အမြဲတမ်းဖော်ပြပေးတာဖြစ်ပါတယ်ရှင်အစီအစဉ်တွေကတော့အမြဲတမ်းစောင့်မနာစင်မှုအစီအမပြေဦးဆိုရင်လေဒီကျမတို့ရဲ့ဒီအင်တာနက်စာမျက်နှာဒီ Facebook စာမျက်နှာလုံးမှုကိုရဲ့စာမျက်နှာတွေကနေပြီးတော့တော်တော်ပြီးကြည့်လို့ရပါတယ်နော်အဲ့လိုတည်င်းတွေအကုန်လုံးကိုစာသားနဲ့လည်းဖော်ပြပေးတာဖြစ်ပါတယ် ကနေ့တော့ရှင်နေလဲကြားမှာပါနော်မိုးများရေကြီးပြီးတော့စပိုက်ခင်းတွေရေမြုပ်ပျက်စီးကုန်တဲ့တဲ့အဲ့ဒါတော့ရှင်တယောက်ကဥကိုလင်းဆိုတဲ့တော့ရှင်မှာစပိုက်ခင်းတွေရေတွေကိုပြိုကျပြီးတော့ပျက်စီးနေတဲ့ Facebook ကတက်ပုံနေနဲ့ပို့စ်ကိုကျမတို့ကမက်ဆန်ဂျာတွေကပို့လာပါတယ်ရှင်စပိုက်ဆိုက်ပြမှုကိုအထူးအားကိုးနေရရင်မြန်မာနိုင်ငံကတောင်သူလယ်သမားတွေအထူးထိခိုက်တဲ့ကိစ္စဖြစ်ပါတယ်
ရှင်ရဲ့ရင်ဖွင့်စာတွေကိုအခုရသလောက်အချိန်တွင်မှာဆက်ပြီးတော့ဖော်ပြပေးသွားခြင်းပါတယ်။ရွှေပြည်သားမှာကြုံတွေ့နေရတဲ့အခြေအနေတချို့ပါဆိုပြီးတော့သရရှင်တယောက်ရေးလာတာကတော့ကျွန်တော်တို့ရွှေပြည်သားမှာတော့စကားစရွေကဆိုင်ကယ်တွေအတင်းအတင်းအတင်းဖန်းဘက်ထရီစက်ဘီးနေလဲဖန်းပြီးသူတို့ကပြန်ရောက်စားတယ်။တကယ်ချင်းတယောက်ဆိုင်ကယ်အဖန်းခံတော့အထဲမှာပတ်စံ၃သိန်းထည့်တာဒါယူမယ်ပြောတော့မရဘူ
ဲတင်းယူလိုက်တာပါရောင်းစားခြင်းလို့ပါဆိုပြီးတော့ဒီတော့ရှင်စာရေးပြီးတော့သူ့ရဲ့ကိုရီကိုရင်းဖွင့်လာတာဖြစ်ပါတယ်ရှင်အကယ်၍ဒီကိစ္စမှားရဲ့ဆိုရင်လည်းမှားကြောင်ကျမတို့စီကိုအထောက်အထားနဲ့တကွပြန်စာရေးပြီးတော့ဒီအတွေ့အကြုံကိုသိရတဲ့သူတွေပြန်ပြီးတော့ပြောပြနိုင်ပါတယ်နော်တော်ရရှင်ရဲ့ပေးစာတွေကိုဒီတပတ်ဒီမှာရက်ချင်ပါတယ်ရှင်အားလုံးပုံမကောင်းမွန်အဆင်ပြေတဲ့နေ့ရက်တွေအမြဲဆုံးပိုင်ဆိုင်နိုင်ပါစေလို့ဖိုင်လိုက်လဲလဲဆန္ဒပြုပါတယ်နော်ကျမတို့ပြည်ရဲ့မြန်မာပိုင်းရဲ့ရုပ်မြင်သံကြားနယ်ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ကိုယ်တိုင်တွေ့ကြုံနေရတဲ့ဖြစ်ပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးတင်ကြတယ်ဆိုရင်တော့ကျမတို့ view ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်အီးမေးလ်ကနေစာရေးမယ်ဆိုရင် bammi@viewnews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးသားပေးပို့နိုင်ပါတယ် Facebook အသုံးပြုတဲ့သူတွေအနေနဲ့လည်း view bammi's news ဆိုတဲ့ view မြန်မာပိုင်းရဲ့ Facebook စာမျက်နှာကိုတွားပြီးတော့လက်ချက်တွေလာပြီးတော့ရေးနိုင်တယ်လို့ view မြန်မာပိုင်း Facebook Messenger ကနေပြောလဲစာရေးပို့လို့ရပါတယ်တော်ရရှင်ဒီစီကတုံ့ပြန်အကြံပြုလာမှာတွေကိုစောင့်မျှော်ကြိုးစွနေပါလိမ့်ရှင်မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာဝိုင်းတော်ရရှင်ဒီရဲ့ဝေဖန်ကြံပေးစာတွေပြင်ဖွင့်စာတွေနဲ့ဒေသချင်းတောင်းလာတွေကိုတင်းနှင်းတွင်နေညာပိုင်းနဲ့တင်းနှင်းလာနေမနေ့ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင်ရုပ်မြင်သံကြားကနေပြော်လည်းထုတ်လွှင့်ပေးနေသလို VOA မြန်မာဝိုင်း Facebook စာမျက်နှာနဲ့ YouTube စာမျက်နှာတို့ကနေပြော်လည်းထုတ်လွှင့်ခြင်းနဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်။ print ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook နဲ့ YouTube ပေါ်မှာပြန်ပြီးတော့နားထောင်နိုင်သလို VOA Internet စာမျက်နှာနဲ့ဖုန်းပေါ်က VOA App ဒီမှာလည်းတွားပြီးတော့နားထောင်ကြည့်ရှုနိုင်ပါတယ်။ကျမတို့ရဲ့ VOA app နာမည်က VOA Bambies ဖြစ်ပါတယ်။ကျမတို့ရဲ့ internet ဆာမျက်နှာလိပ်စာက bambies.voanews.com ဖြစ်ပါတယ်။ကျမဧသနာကျော်ပါ။ VOA ကိုလည်းစာရေးကြပါအောင်နော်။တို့ရရှင်နေအားလုံးဒီရက်နေ့ရဲ့ကင်းရှင်း၊ရှင်လန်းချမ်းမြေကြပါစေရှင်။
VOA မြန်မာပိုင်းရဲ့မနေ့ကအစီအစဉ်တွေကိုမြန်မာစံတော်ချိန်မနေ့6နာရီကနေပြီး9နာရီထိထုတ်လင်းတင်ဆက်ပေးနေတာဖြစ်ပါတယ်။အခုတော့ ISP မြန်မာရဲ့မြင်ကွင်းချက်မှတ်စုအစီအစဉ်ကိုတင်ဆက်ပေးပါမယ
်။ဒီတစ်ပတ်မှာတော့ISP ကပြင်ရဝန်းကနေနှစ်ပတ်တစ်ချိန်ဖြန့်ဝေပေးနေတယ် Inside Email အမှတ်25မှာဖော်ပြခဲ့တယ်နိုင်ငံအနှံ့မှာလက်ပေးလက်ယူမှုတွေဘယ်လောက်ဖြစ်နေပြီလဲဆိုတဲ့အကြောင်းအရာကိုတင်ပြပါမယ် ISP မြန်မာရဲ့လူမှုစီးပွားအခြေအနေစစ်တမ်းအရအာဂရိလိုက်စားမှုတွေကအာဏာသိမ်းမှုအလွန်နိုင်ငံတော်မှာကြေကြေပြန့်ပြန့်ဖြစ်နေပါတယ်စစ်တမ်းကောက်ယူခဲ့တဲ့မြို့နယ်130တွေက64ရာခိုင်နှုန်းကနေ69ရာခိုင်နှုန်းအထိမှာအာဂရိလိုက်စားမှုတွေရှိနေပါတယ်ဒီလိုလက်ပေးလက်ယူမှုတွေဟာမြို့နယ်အစစ်စစ်ကောင်စီရုံးတွေမှာအများဆုံးဖြစ်ပါတယ်။ငွေကြေးကိုအဓိကထားလက်ထိုးကြတာပါ။ဒါ့အပြင်အရာရှိဝန်ထမ်းတွေကိုလက်ဆောင်ပစ္စည်းပေးရတာကဒုတိယအများဆုံးဖြစ်ပါတယ်။အခုနှစ်ဇူလိုင်လအတွင်းလေးလချက်တွေအရစစ်တမ်းမြို့နယ်အလုံးမိဘကလဝကရုံးတွေမှာလက်ပေးလက်ယူမှုတွေအများဆုံးဖြစ်နေပါတယ်။စီပင်တရားရုံးနဲ့အုပ်ချုပ်ရေးရုံးတွေမှာတော့အာဂရိလိုက်စားမှုဒုတိယအများဆုံးပါ။အဲ့ဒီယုံတွေမှာလည်းငွေကြေးကိုလက်ဖြစ်ပေးနေရပါတယ်။ပညာရေးယုံတွေမှာတော့လက်ဆောင်ပစ္စည်းကိုလက်ဖြစ်အများဆုံးပေးကြရပြီးအဂရိမှုတတိယအများဆုံးပါ။မြို့နယ်အချို့မှာရွှေတဲ့ပစ္စည်းတွေကိုပါလက်ပေးလက်ယူအနေနဲ့အသုံးပြုကြတာပါ။တရားယုံတွေမှာရွှေတဲ့ပစ္စည်းတွေကိုလက်ဖြစ်အဓိကပေးနေကြရပါတယ်။အခုနှစ်မေ၊ဇွန်နဲ့ဇူလိုင်လတွေမှာဖျံမြမြို့နယ်ကိုကူအထိရွှေတဲ့ကိုလက်ထိုးနေရတာပါ။အုပ်ချုပ်ရေးမှုရုံးတွေမှာလည်းရွှေတွေကိုလက်ဖြစ်ပေးရမှုတွေရှိနေပါတယ် Transparency International ရဲ့တိုင်းတာမှုအရမြန်မာအဂရိလိုက်စားမှုညွန်ကိန်းဟာမြန်မာနေဆဲဖြစ်ပါတယ်နိုင်ငံပေါင်း180မှာမြန်မာအဂရိလိုက်စားမှုအဆင့်က150ခွန်မှာရှိနေပါတယ် ISD မြန်မာရဲ့စစ်တမ်းတွေအရအောက်ခြေအဆင့်ဝန်ထမ်းတွေရဲ့အငဲစားအဂရိမှုတွေကိုမိမောင်းထိုးပြနေပါတယ်။ဒါ့အပြင်အထက်ဆင့်မူဝါဒပိုင်းကအကြီးစားအဂရိမှုတွေကလည်းများပြားနေစေပါ။ဒုတိယပူဇော်ကြီးငိုမြင့်တော်နဲ့ဘုံမှုချုပ်ရန်အောင်ဆိုးတို့ရဲ့အဂရိမှုကအထင်ရှားရှိနေပါတယ
်။ VOA American တန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါပြီ။VOA Telegram စာမျက်နှာလိပ်စာ t.me/burmeseviewnews မှာ join လုပ်ပြီးတော့ချိတ်ဆက်လိုက်တာနဲ့ထိတ်တန့်ရောက်သတင်းတွေကိုဖြန့်ချိချိန်နဲ့တပြိုင်နက်တည်းရရှိနိုင်မှာပါ VOA Telegram တရားဝင်စာမျက်နှာက VOA Burmese ဆိုတဲ့နာမည်နဲ့ blue mark အပြာရောင်အမှတ်လေးပါတာဒီပြုစီစဉ်ပါတယ်ရှင် VOA သတင်းတွေပြည်သက်တွေစီအမြန်ဆုံးပေးပို့နိုင်ဖို့အစဉ်ကြိုးစားနေပါတယ်
ဒီမနေ့အတွက်နောက်ဆုံးပတ်စစ်စီစဉ်ကတော့ကဘာထလွားထူးခြားသတင်းလေးတွေဖြစ်ပါတယ်ကနေဒါနိုင်ငံမှာဉာဏ်တုနည်းပညာ AI သုံးပြီးတော့ပကြီးဆွဲတက်မှုအတွက်ဆဲရုပ်လက်တွေကိုပကြီးဆရာမကတင်ပေးပါတယ်။ပညာလူဦးစီးမရှိဆိုလိုပဲအသက်92နှစ်အရွယ်အိန္ဒိယအဖွားဟုကလည်းအသက်9နှစ်ကလေးတွေနဲ့အတူမူလတန်းကျောင်းကိုတက်နေပါတယ်။နောက်ပြည်သူနိုင်ငံရှီအောင်ဘာသာရေးကျောင်းမှာတွားလုံနေတဲ့ဒီဆွဲကျုံးတဲ့အတူကွဲနေတဲ့ဥကောင်းကွန်12ခုတူဖို့တွေ့ရပါတယ်။ဒီလိုမျိုးကဘာတော်ကထူးခြားတဲ့သတင်းတွေကိုမိုက်တန့်စင်နဲ့ကိုဝင်းခမောင်ပြောပြပေးပါမယ်။
ဒီလိုမျိုးပါကနေဒါပကြီးဆရာမတယောက်ကငြိမ်းတုနည်းပညာ AI 3လေးချစ်တင်ကြားပေးထားတဲ့စိတ်ရုပ်လက်တွေကိုသုံးပြီးပကြီးစီချေနေပါတယ်။အသက်9နှစ်အရွယ်ကစပြီးကွန်ပျူတာကိုဒင်းလေးလာခဲ့တဲ့ဆူးဝမ်ချုံကပကြီးဆရာမမလုပ်ခင်တုန်းက MIT နည်းပညာတက္ကသိုလ်မှာသူတည်တည်လုပ်ခဲ့တာပါ။ပကြီးလက်ရာတွေကိုလေးလာပြီးတော့ငြိမ်းတုကပြန်ပြီးတော့ဖန်တီးနိုင်အောင်လို့ကွန်ပျူတာ software ကိုသူကသင်ပေးထားပါတယ်။သူဖန်တီးထားတဲ့ဆေးရုံလက်တွေကအစပိုင်းမှာတော့သူဆွဲတဲ့အတိုင်းပဲလိုက်ဆွဲတက်ပေမဲ့လည်းအခုတော့ဆေးရုံလက်တွေကိုယ်တိုင်ဖန်တီးတဲ့စမ်းသစ်တဲ့ကောက်ကြောင်းတွေကိုရေးဆွဲတက်နေပါပြီ။ဘယ်ကြီးဆီယမ်မချုံရဲ့လက်ရာတွေကိုအမေရိကန်ပြည်အောင်စုနယူးယောက်မြို့နဲ့ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့တွေမှာပြသထားပြီးတော့သူ့ရဲ့တကူတော်ပြပွဲကိုတော့အောက်တိုဘာလ25ရက်နေ့ထိပြည်ထောင်နိုင်ငံလန်ဒန်မြို့တော်မှာပြသသွားမှာဖြစ်ပါလိမ့်ရှင်။
လို့ OD မရှိဆိုတဲ့ဆိုယိုစကားတိုင်းအိန္ဒိယနိုင်ငံကအဖွားအိုတူဟာကလေးတွေနဲ့အတူကြောက်တက်နေပါတယ်အသက်92နှစ်အရွယ်အဖွားဆာလီမန်က အသက်9နှစ်ရွယ်ကလေးတွေကြားမှာမူလာနန်းကျောင်းတက်နေတာပါဘူလန်ရှာဟာခရိုင်မှာနေထိုင်တဲ့အဖွားဆာလီမန်ကိုခန်ချာစီအန်တီခန်လို့ချစ်စနိုးခေါ်ပြီးအသက်ကြီးပေမဲ့ပညာသင်စိတ်ရှိတဲ့ပေါ်ချီကျူးပြောဆိုကြပါတယ်စာဖတ်တတ်ပြီးခနန်းတင်ချာရေးတွက်နိုင်တဲ့အတွက်ဝမ်းသာမိကြောင်းအဖွားကိုအန်တီခန်ကပြောပါတယ်သူအတန်းပေါ်ရင်းနဲ့အသက်အရန်ကွာပေမဲ့လည်းအများတန်းတူနေ့စဉ်ကြောင်းတက်ပြီးဆီယာမမိသားတွေကိုစိတ်ဝင်တစားဖြေကြတယ်လို့အဖွားအိုအန်တီခန်ရဲ့ဆီယာမကပြောပြီးအသက်ကြီးငယ်ခွဲခြားမနေပဲပညာလိုချင်တဲ့အဖွားအိုရဲ့စိတ်ဓာတ်ကိုဆီယာမကချီးကျူးပြောဆိုခဲ့ပါတယ်ခင်ဗျာ
ပီရူနိုင်ငံခရုပတ်ဖရာကျောင်းသားကရှီဟောင်းဒူဖော်နေရာမှာကွဲနေတဲ့ဥကောင်းကွန်12ခုကိုအောက်တိုဘာလစံနှုန်းကတွေ့ရှိခဲ့ပါတယ်။လွန်ခဲ့တဲ့နှစ်ပေါင်း 9,300 လုံးကတည်ရှိခဲ့တဲ့မွန်တီဂရန်ဒီရှီဟောင်းဒူဖော်ရဲ့နေရာမှာရှာတွေ့ခဲ့တာဖြစ်ပါတယ်။ဥကောင်းကွန်မှာရွှွန်ရောနေတာကိုကြည့်ရင်ဒါဟာစာပနထုံးတဲ့နဲ့မြုပ်နေတဲ့နေရာဖြစ်နိုင်တယ်ဆိုပြီးပညာရှင်တွေကသုံးသပ်ကြပါတယ်။ဒါကြောင့်ဒီနေရာကအရေးပါတဲ့သူအမျိုးသားတစ်ယောက်နဲ့အမျိုးသမီးတစ်ယောက်တို့ကိုမြုပ်နိုင်တဲ့တင်းကျန်းဖြစ်နိုင်တယ်ဆိုပြီးတော့သုံးသပ်ကြပါလိမ့်။ဒီဥကောင်းကွန်ရဲ့ဘေးနားမှာလူသွားတွေနဲ့လှုပ်ထားတဲ့ဆွဲကျူဆွဲထားတဲ့စစ်တီကိုလည်းရှာတွေ့ခဲ့ပါလိမ့်။ခရုဘတ်ပုံစံဖះเจ้าရဲ့အလဲကောင်းမှာဘာသာရေးဆရာတစ်ယောက်ရဲ့ကိုကိုရှာဖွေနေတဲ့ရှီဟောင်းသူတည်တနာလုပ်ငန်းစဉ်အတွင်းမှာအခုအယူကောင်းကိုတွေ့ခဲ့ရဖြစ်ပါလိမ့်။ပီရူနဲ့အီကွေဒေါ်နိုင်ငံတို့မှာ2,500ကျော်ကထွန်းကားခဲ့တဲ့မာရနွန်ရင်ကျင်းမှုကိုလေးလာတဲ့သူတည်တနာလည်းဖြစ်ပါလိမ့်ရှင
်။2024မတန်ဆွမ်းအိုလံပစ်အခစားပွဲတွေအတွက်လက်မှတ်ရောင်းမှုမစတင်ခင်မှာပြင်သစ်သမ္မတအီမန်နျူအယ်မက်ခရွန်ကဘိတ်တက်ဂလတ်တိုင်းဘောကနေဘတ်စကတ်ဘောပြစ်သွင်းကစားပြခဲ့ပါတယ်။2024အိုလံပစ်နဲ့မတန်ဆွမ်းအိုလံပစ်အခစားပြိုင်ပွဲတွေကိုအင်ရှင်ဖြင့်ပြင်သစ်နိုင်ငံကလက်ခံကျင်းပမှာဖြစ်ပြီးအောက်တိုဘာလစမ်းမှာလက်မှတ်တွေစာရောင်းခဲ့တာလည်းဖြစ်ပါတယ်။ပြစ်သစ်သမ္မတမက်ခရွန်ကမတန်ဆွမ်းဇပွဲတင်တန်နစ်ပင်ပေါင်းလဲကစားခဲ့ပြီး2024မတန်ဆွမ်းအိုလံပစ်ပြိုင်ပွဲဝင်မဲ့ကစားသမားချို့ကိုနှုတ်ဆက်ခဲ့ပါတယ်။2024မတန်ဆွမ်းအိုလံပစ်ပြိုင်ပွဲကိုအင်ရှင်ဖြစ်လက်ခံကျင်းပခွင့်ရတဲ့အတွက်ဂုဏ်ယူချောင်းနဲ့လက်မှတ်တွေကိုယူရို100အောက်၊အမေရိကန် $105 အောက်နဲ့ရောင်းချသွားမှာဖြစ်ကြောင်းလဲသမ္မတမက်ခရွန်ကပြောပါတယ်။မတန်ဆွမ်းအိုလံပစ်အစားပွဲတွေကို2024ဩဂုတ်28ရက်နေ့ကနေစက်တင်ဘာ10ရက်နေ့ကြီးပါဝင်ပ
ါ view မြန်မာပိုင်းတင်လာနေမနေ့ခင်ပုံမှန်ထုတ်လင်းနေကြပတ်စဉ် season တွေကတော့ဒီမှာစုံစပ်ပါပြီ view တွေကထုတ်လင်းထားတဲ့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုရောအပတ်စဉ်ကဏ္ဍတွေကိုပါ view website မှာစာသားနဲ့ပြန်ပြီးတော့ဖတ်ရှုနိုင်ပါတယ် view မြန်မာပိုင်းရဲ့ internet လိပ်စာက bambi.viewnews.com ဖြစ်ပါတယ်အခုတော့ကြမ်းရှိနေတဲ့အချိန်မှာသတင်းအချင်းချုပ်ကိုဆက်ပြီးတော့ကျွန်တော်ပဲတင်ဆက်ပေးပါမယ်အစ္စရေးဟာမတ်စစ်ပွဲဟာရှေ့လေပိုင်းတလျှောက်ဆင်းပြီးချက်လာမှာကိုအမေရိကန်ကစိုးရိမ်နေတဲ့အကြောင်းထိတ်တန့်တာဝန်ရှိသူတွေကပြောလိုက်ပါတယ်။ ABC သတင်းဌာနနဲ့တွေ့ဆုံမိမြန်ကန်တခုမှာအမေရိကန်ကာဝေးဝင်ကြီး Lloyd Austin ကစစ်ရှင်ချက်လာမှာကိုစိုးရိမ်နေကြပါတယ်လို့ပြောသွားခဲ့တာပါ။ဒါပေမဲ့အမေရိကန်မှာတုံ့ပြန်နိုင်စွမ်းရှိတာကိုသူကထောက်ပြပြောသွားပြီးတော့ဂျပန်ကအစ္စရေးကိုပစ်လိုက်တဲ့ drone ကိုအမေရိကန်ရေတပ်စစ်သင်္ဘောကပစ်ချနိုင်ခဲ့တယ်လို့လည်းပြောဆိုသွားပါတယ်။နောက်ကိုရီးယားနျူကလ িয়ার ချင်းချောင်းမှုကိုတုံ့ပြန်တဲ့အနေနဲ့တောင်ကိုရီးယားဒီအမေရိကန်နဲ့ဂျပန်စစ်တပ်တွေဟာပထမဆုံးအကြိမ်ဖြစ်တဲ့ပူးတွဲလေကြောင်းစီးလေ့ကျင့်ကြပါတယ်။မြောက်ကိုရီးယားရဲ့ချင်းချောက်မှုတွေကိုတံပြန်တဲ့နေရာမှာပူးတွဲဆွမ်းဆောင်ရည်မြင့်တင်ဖို့အတွက်ကိုရီးယားကျွန်းဆွယ်နီးမှာတနင်္ဂနွေနေ့ကပူးတွဲစီးလေ့ကျင့်ခဲ့ကြတာဖြစ်တယ်လို့တောင်ကိုရီးယားလီတက်ကသတင်းထုတ်ပြန်ခဲ့ပါတယ်။အော်တိုဝါလာ20ရည်နေ့ကတော့ကုလသမဂ္ဂလူညင်းကောင်စီဆွေးနွေးပွဲတစ်ခုမှာမြန်မာရေးကိစ္စကိုငြင်းငြင်းအပြည့်ထုတ်နိုင်ဖို့ကြိုးစားတဲ့နေရာမှာလုံညုံရေးကောင်စီအာဆီယံတို့နဲ့အပြုသဘောညီညီကပ်ကပ်ဆောင်ရွက်သွားမယ်ဆိုပြီးတော့မလေးရှားတာမကြီးကပြောသွားပါတယ်ဒေသတွင်းမှာရင်ဆိုင်နေရတဲ့ပြဿနာတွေထဲမှာမြန်မာနိုင်ငံရေးကိစ္စဟာစိတ်အခေါ်ဆုံးကိစ္စတွေထဲကတစ်ခုဖြစ်တယ်လို့သူကပြောပါတယ်2022ခုနှစ်ဒီဇင်ဘာလ21ရက်နေ့မှာချမှတ်ခဲ့တဲ့လုံညုံရေးကောင်စီရဲ့ဆုံးဖြတ်ချက်အမှတ် 2669 ကိုမလေးရှားနိုင်ငံအနေနဲ့ကျူးဆူတဲ့အကြောင်းလဲထပ်မံတည်ပြုပြောဆိုသွားခဲ့ပါတယ်ကျွန်တော်ဒီနေ့အတွက်နောက်ဆုံးရသတင်းချင်းချုပ်ကိုတင်ဆက်ပေးခဲ့တာဖြစ်ပါတယ် VA မြန်မာပိုင်းရဲ့ဒီမနေ့အစီအစဉ်တွေကတော့အဆုံးသတ်ပါပြီဒီမနေ့အစီအစဉ်ထုတ်လွှင့်ရမှုကကိုရဲမော်ဖြစ်ပါတယ်အောက်တိုဘာလ16ရက်နေ့တနင်္လာနေ့မနေ့ခင်းရေဒီယိုအစီအစဉ်တွေကိုလိုင်းဒိုမီတာ24/40/51နဲ့လိုင်းလက်မီတာ190kHz 1505တို့ကနေပြီးတော့ထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်ခင်ဗျ VA ကိုနားဆင်ကြည့်ရှုအားပေးခဲ့ကြတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ် မြန်မာပြည်သူပြည်သားအားလုံးလူဝါဆန္ဒတွေပြဝပြီးတော့အနေရကင်းပေးရှင်းနိုင်ကြပါစေခင်ဗျာ။ကျွန်တော် VOA ကိုဆက်သွယ်မယ်ဆိုလို့ရှိရင်တော့ email လိပ်စာကဆင်ဆက်သွယ်နိုင်ပါတယ်။ email လိပ်စာက bamis@voanews.com ဖြစ်ပါတယ်ခင်ဗျာ။ကျွန်တော်တားညို့ဦးပါ။